Welcome to the Voice of America in Burmese.
ဗီယံဘောင်ကင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2022ခုနှစ် January 29ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမ်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံမြင်နေပါပါခင်ဗျာဒီညအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါစနေညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရက်တွေပိုများမလာအောင်နဲ့တည်တွင်းစစ်ဖြစ်မလာရေးတို့ဟာလုံခြုံရေးကောင်စီရဲ့အဓိကရည်မှန်းချက်ဖြစ်တဲ့လို့ကုလသမဂ္ဂဆိုင်ရာတရုတ်တမ္မကပြောပါရယ်မြန်မာနိုင်ငံကိုလူသားစာနာမှုအကူအညီပေးရေးကိစ္စဆွေးနွေးဖို့အာဆီယံနိုင်ငံသားဝင်ကြီးတွေနောက်လာမှာစည်းဝေးကြမယ်လို့အာဆီယံအလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကဒီနေ့ပြောပါရယ်ယူကရိန်းနိုင်ငံကီယက်မြို့တော်နဲ့48မိုင်လောက်ပဲဝေးတဲ့ဘယ်လာရုစ်နယ်စပ်ကိုစီးရီးလက်ကျင့်မှုဆိုပြီးတော့ရုရှားကတက်တည်ပို့လိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုနားဆင်ရပြီးတဲ့နောက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အခင်းပဲနဲ့ရိတ်နေလဲလည်းညစ်ဘလိတ်တိုင်း
အတော်ရတဲ့အချိန်မှာလမ်းတော်ရောက်တော့မိုင်းနေပြီ။ချိန်က8နာရီလောက်ဖြစ်မယ်။ဆိုင်ငယ်တော့စီးပါတယ်။တစ်ခါမှမကြုံဘူးတဲ့အတွက်ဘသူ့မိုင်းလည်းတော့မသိဘူး။တွေ့လည်းမတွေ့ဘူး၊ကြုံလည်းမကြုံဘူး။
ချမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းကဒေသခံရွာသားတို့ပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုအပတ်စဉ်ဒုသအစီအစဉ်မှာနားဆင်ရမှာဖြစ်ပါတယ်တပြင်ဥတမောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ္တကဘာစီစဉ်ပါဝင်တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းနဲ့နိုင်ငံတကာသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အဲ့ဒီအကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရက်တွေပိုများမလာအောင်နဲ့ပြည်တွင်းစစ်ဖြစ်မလာရေးတို့ဟာကုလသမဂ္ဂလူမျိုးရေးကောင်စီရဲ့အဓိကရည်မှန်းချက်ဖြစ်တဲ့လို့ကုလသမဂ္ဂဆိုင်ရာတရုတ်တမ္မကြီးကတောက်ကြနေမှာပြောပါရယ်ကုလသမဂ္ဂလူမျိုးရေးကောင်စီမှာတောက်ကြနေကလုပ်ခဲ့တဲ့မြမအရေးတကပိတ်စည်းဝေးပဲပြီးတဲ့နောက်တရုတ်တမ္မကြီးကျန်ကျွန်းကသတင်းထုတ်တွေကိုအဲ့လိုပြောခဲ့တာပါအဲ့ဒီစည်းဝေးမှာရှစ်တောင်ရှားနိုင်ငံများအဖွဲ့အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဖရက်ဆိုခွန်းနဲ့ကုလသမဂ္ဂဒွန်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာတို့ကမြန်မာအရေးတင်ပြခဲ့ကြပါရယ်မြန်မာနိုင်ငံမှာအခြေအနေတည်ငြိမ်လောက်အောင်အာဆီယံကုလသမဂ္ဂနဲ့တခြားနိုင်ငံတွေဆက်ပြီးကြိုးပမ်းအားထုတ်သွားနိုင်မယ်လို့သူမျှော်လင့်ကြောင်းတမ္မတ်ကြီးကျွန်းကပြောပါရယ်အာဆီယံအထူးကိုယ်စားလှယ်ဝန်ကြီးဆိုခွန်းကလူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံရဲ့နောက်ခံသမိုင်းကြောင်းတမူထူးခြားတဲ့နိုင်ငံရေးဖွဲ့စည်းတည်ဆောက်ပုံနဲ့စစ်ဖက်ပါဝင်တဲ့အခက်အခဲကိုနားလည်ရမှာဖြစ်ကြောင်းအဲ့ဒီပေါ်အခြေခံပြီးတော့တာမိမိတို့အနေနဲ့အဖြေတစ်ခုကိုရှာနိုင်မှာဖြစ်တယ်လို့ပြောခဲ့ပါတယ်။နိုလင်းဟီဇာကိုကုလသမဂ္ဂအထူးကိုယ်စားလှယ်ဖြစ်ခန့်အပ်တဲ့ပေါ်တရုတ်နိုင်ငံကကြိုဆိုတယ်လို့လည်းတမ္မတ်ကြီးကပြောပါတယ်။မြန်မာအရေးအဓိကသက်ဆိုင်သူတွေနဲ့နိုလင်းဟီဇာကဆက်သွယ်ပြောဆိုနေပြီးမြန်မာနိုင်ငံကိုလာရောက်ခွင့်ရဖို့ပန်ကြားထားကြောင်းသူဖြစ်အောင်လုပ်နိုင်မယ်လို့မျှော်လင့်ကြပါစို့ဆိုပြီးတရုတ်တမ္မတ်ကြီးကျန်ကျွန်းကပြောသွားပါတယ်။အထူးကိုယ်စားလှယ်ဟီဇာအနေနဲ့မြန်မာနိုင်ငံကိုမကြခင်တွားရောက်ဖို့ကြိုးစားမှာဖြစ်ပေမဲ့ဒက္ခနိုင်ပွဲကောင်းမွန်တဲ့သတ်မှတ်ချက်ရှိရမယ်လို့ပြည်ထောင်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာဒုတိယတမ္မတ်ကြီး James Kariuki ကပြောပါရယ်လူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေကြားမှာသဘောတူညီတဲ့ကဏ္ဍတွေကိုထင်ဟပ်မဲ့ထုတ်ပြန်ချက်တစ်ခုထွက်လာဖို့လှုံ့ဆော်နေတယ်လို့လည်းဒုတမ္မတ်ကြီးကပြောပါရယ်လူမျိုးရေးကောင်စီအနေနဲ့ဒီကနေ့ကြားခဲ့ရတယ်လို့ပဲအာဏာသိမ်းမှုမတိုင်ခင်ကအသက်ကအကူအညီအရေးပေါ်လိုအပ်သူလူပေါင်းတပ်တန်းရှိခဲ့တာကနေအခုဆို14တန်းဖြစ်နေပါပြီလို့ဒုတမ္မတ်ကြီးဂါရီယူကီက AP သတင်းဌာနကိုပြောပါရယ်ဒီအခြေအနေဘိုးဘီကြာရှည်လာတာနဲ့အမျှပိုဆိုးလာပါလိမ့်မယ်လူသားစာနာမှုအကူအညီတွေစစ်ဘက်ကပိတ်ဆို့ထားတာကိုရပ်ပစ်ဖို့လိုပြီး၅ချက်ပါပုံသဘောတူညီချက်ကိုအကောင့်ထဲပေါ်ရေးသူတို့ကိုယ်တိုင်ပေးထားတဲ့ဂရုကဝတ်အတိုင်းစလုပ်ရပါမယ်နောက်ထပ်နှောင့်နှေးကြံ့ကြောက်မှုမရှိရတော့ပါဘူးလို့ပြည်ထောင်ဒုတမ္မတ်ကြီး James Kariuki ကပြောပါရယ်မြန်မာနိုင်ငံကိုလူသားစာနာမှုအကူအညီပေးကိစ္စဆွေးနွေးဖို့ရှစ်တောင်အရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေနောက်လာမှစီဝေးကြမယ်လို့အာဆီယံရဲ့လက်ရှိအလှည့်ကျောက်ဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကဒီကနေ့ပြောပါရယ်အာဆီယံနိုင်ငံသားရဲ့ဝန်ကြီးအစည်းအဝေးကိုဒီလအတွင်းကျင်းပဖို့အစောပိုင်းကစီစဉ်ခဲ့ပေမဲ့ဝန်ကြီးတို့ကတက်ရောက်ဖို့အခက်အခဲရှိတယ်လို့ပြောခဲ့ကြတာကြောင့်အစည်းအဝေးကိုရွှေ့ဆိုင်းထားတာပါအခုတော့ဖေဖော်ဝါရီ16ရက်နဲ့19ရက်နေ့တွေမှာကျင်းပဖို့စီစဉ်ထားပါရယ်အာဆီယံဒုကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဖရက်ဆိုခွန်းမြန်မာနိုင်ငံကိုသွားဖို့ပြင်ဆင်နေတယ်လို့လည်းကမ္ဘောဒီးယားနိုင်ငံသားရဲ့ဌာနရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ဝန်ကြီးဆိုခွန်းရဲ့အဓိကဦးစားပေးလုပ်ငန်းတွေက အားလုံးသဘောတူထားတဲ့ငါးချက်ပါပုံသဘောတူညီချက်ကိုအကောင့်ထဲပေါ်ရေးပြပြီးအာဆီယံနိုင်ငံသားဝန်ကြီးတွေရဲ့လာမယ့်အစည်းအဝေးမှာဆွေးနွေးတော့မှာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံသားဌာနထုတ်ပြန်ချက်မှာပါရှိပါတယ်။လာအိုနိုင်ငံမှာမက်အမ်ဖက်တမင်းဆေးပြား36တန်းကိုဖမ်းမိလိုက်တယ်လို့ကုလသမဂ္ဂမူရစီဝါနဲ့ရာဇဝမှုဆိုင်ရာရုံး UNODC ကဒီကနေ့ပြောပါတယ်။ဒါဟာလာအိုနိုင်ငံမှာမူရစီဝါဖမ်းမိသမျှဒုတိယအများဆုံးဖြစ်ပါတယ်။ထိုင်းနိုင်ငံမှာဒီလောက်ပမာဏတစ်ခါမှဖမ်းမိသေးပါဘူးလို့ UNODC ဒေသဆိုင်ရာကိုယ်စားလှယ်ဂျယ်ရမီဒေါဂလပ်စ်က AFP သတင်းဌာနကိုပြောပါရယ်လွန်ခဲ့တဲ့3လကဘီယာဒင်ထရက်ကားတွေဖွင့်တယ်လာတဲ့မက်စီဘ55တန်းကိုဖမ်းမိခဲ့တဲ့လာအိုမြောက်ပိုင်းဘူကီယိုပြည်နယ်မှာပဲအခုထပ်ပြီးဖမ်းမိတာပါလာအိုနိုင်ငံဟာမြန်မာထိုင်းတို့နဲ့ညံနမိချင်းထိစပ်နေတဲ့ရှေ့ဒရီကန်ဒေသမှာပါဝင်ပြီးအခြေတော်အစဒေသမူရစီဝါလမ်းကြောင်းမှာအဓိကအချက်ချနေရာတစ်ခုဖြစ်ပါတယ်ထိုင်းနိုင်ငံကCOVID-19 ကာကွယ်ရေးနေဆက်ဒေသမှာကင်းလက်စောင့်ကြတာပြီးတိုးမြင့်လှုပ်ဆောင်နေတာကြောင့်မြန်မာနိုင်ငံရှမ်းပြည်နယ်ကနေတဆင့်မဲခေါင်မြစ်ကိုဖြတ်ပြီးထိုင်းနိုင်ငံနဲ့မက်မူရီစီဝါတည်ပို့တာမှာလာအိုနိုင်ငံဟာစုံကျက်နေရတခုဖြစ်လာတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်စီးပွားရေးနဲ့တန်ဖိုးပန်းချောင်းလုပ်ငန်းတွေထိခိုက်သွားပြီးမက်မူရီစီဝါထုတ်လုပ်မှုမကြုံစဘူးမြင့်တက်လာတဲ့အပြင်ပိုဆိုးလာနေတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ဒါအပြင်ရောက်ပြီးစိုးမမှုကင်းမဲ့နေတာကြောင့်မက်ဆေးပြထုတ်ဖို့လိုအပ်တဲ့ဓာတုပစ္စည်းတွေတရုတ်နိုင်ငံကနေမြန်မာနိုင်ငံနဲ့အများအပြားအထင်းအကွက်မဲ့ဝင်နေတာနဲ့အတူမက်ဆေးပြထုတ်တဲ့နေရာတွေစိတ်ကြိုက်လုံနိုင်မှုတကယ့်အခြေအနေကောင်းဖြစ်နေတယ်လို့ AFP သတင်းမှရေးထားပါတယ်ယူကရိန်းနိုင်ငံကီးဗ်မြို့တော်နဲ့48မိုင်လောက်ပဲဝေးတဲ့အင်းနီချင်းဘယ်လာရုစ်နိုင်ငံနေဇန်နားမှာစီးရေးလေ့ကျင့်ဖို့ဆိုပြီးရုရှားကတပ်ဖွဲ့ဝင်တွေနဲ့စစ်ရင်တွေပို့ထားပါတယ်ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်မဲ့အလားအလာကြောင့်တင်းမာမှုမြင့်မားနေချိန်မှာပဲယူကရိန်းနယ်စပ်ပတ်လည်မှာအရင်ပို့ထားပြီးသားရုရှားတပ်ဖွဲ့ဝင်ခန့်မှန်းကြီးတသိန်းပတ်ဝန်းကျင်အပြင်အခုထပ်ပြီးတော့တပ်ဖွဲ့ဝင်တွေပို့ထားတာပါဖေဖော်ဝါရီလ10ရက်နေ့ကနေ20ရက်နေ့အထိလုံးမဲ့ဘယ်လာရုစ်နိုင်ငံနဲ့ပူးတွဲစည်းရေးလေ့ကျင့်မှုဟာမာမိတ်တပ်ဖွဲ့တွေကြောင့်ပူးပေါင်းဆောင်ရွက်မှုကိုလေ့ကျင့်ဖို့ရည်ရွယ်တယ်လို့တပ်ဖွဲ့ဝင်တွေနဲ့စစ်ရင်တွေပို့တာကိုရယူထားတဲ့ဗီဒီယိုနဲ့အတူပူးတွဲထုတ်ပြန်ချက်ထဲမှာရုရှားကာကွယ်ရေးဌာနကပြောထားပါတယ်အခုလိုရုရှားတပ်ဖွဲ့တွေယူကရိန်းနယ်စပ်ကိုထပ်ပြီးပို့တာကြောင့်ယူကရိန်းနိုင်ငံအနီးရုရှားရဲ့စစ်အင်အားပိုကောင်းလာပါလေယူကရိန်းနိုင်ငံကိုကြီးကြော်တိုက်ခိုက်ဖို့ရွယ်ချက်မရှိဘူးလို့ရုရှားကညှင်းထားပါတယ်ဒါပေမဲ့လည်းယူကရိန်းဒါမှမဟုတ်ဆိုဗီယက်ပြည်တော်စုဝင်ဖြစ်ခဲ့တဲ့တခြားနိုင်ငံတစ်ခုခုကိုမြောက်အတ္တလန္တိတ်စာချုပ်နေတိုးစစ်မှားမိတ်အဖွဲ့ထဲမထည့်ဘူးဒါမှမဟုတ်နေတိုးတပ်ဖွဲ့တွေနဲ့လက်နက်တွေကိုအဲ့ဒီနိုင်ငံတွေမှာချမထားဘူးဆိုတော့စစ်အေးကာလလွန်လုံခြုံရေးဆိုင်ရာအာမခံချက်တွေကိုအနောက်နိုင်ငံတွေစီကနေရုရှားကတောင်းဆိုထားပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်ရင်ပြင်းထန်တဲ့စီးပွားရေးတံခတ်ယူယူမှုတွေကိုချက်ချင်းရင်ဆိုင်ရမယ်လို့အမေရိကန်နဲ့မာမိတ်တွေကရုရှားကိုသတိပေးထားပါတယ်။စီးရေးလေ့ကျင့်မှုဆိုပြီးဘယ်လာရုစ်နိုင်ငံနဲ့ရုရှားတပ်ဖွဲ့တွေနဲ့စစ်လက်နက်တွေပို့နေတဲ့ပေါ်အနိကစောင့်ကြည့်နေတယ်လို့နေတိုးဖွဲ့တွင်မှုချုပ်ယွန်းစတိုတန်ဘတ်ကပြောပါတယ်။
အတန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညာလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညာလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190ကီလိုဟတ်ဇ်15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အတန်ရဲ့စနေညထိတ်တဲရောက်သတင်းတွေကိုဆက်ပြောပြနေပါတယ်ချမ်းသာတဲ့နိုင်ငံတွေအနေနဲ့ကိုဗစ်ကာကွယ်ဆေးကမ္ဘာတဝန်းဖြန့်ဖို့ပြတ်ကွက်ခဲ့တာကြောင့်ကူးစက်မြန် Omicron ပါဝင်ကိုဗစ်မျိုးကွဲသစ်တွေပေါ်နေရတာလို့ Nobel ဆုရှင်တူပါဝင်သိပ္ပံပညာရှင်တွေကအပြစ်တင်လိုက်ပါတယ်။ဒီနေ့ဝန်ကြီးချုပ် Boris Johnson စီကိုဒီသိပ္ပံပညာရှင်ပေါင်း300ဆုပြီးစာရေးခဲ့ရမှာအခုလိုအကျိုးဆက်ကိုမစင်စားဘဲချမ်းသာတဲ့နိုင်ငံတွေလုပ်ခဲ့တာကြောင့်ကမ္ဘာပြည်သူတွေကျန်းမာရေးထိခိုက်သွားရခဲ့ပြီလို့ပြင်းပြင်းထန်ထန်ထောက်ပြလိုက်တာကို Telegraph သတင်းစာမှာဖော်ပြခဲ့ပါတယ်။ကမ္ဘာလူတန်ပေါင်း3000ကိုကိုဗစ်ကာကွယ်ဆေးမထိုးရတဲ့ချိန်မှာဒီကာကွယ်ဆေးစမ်းသပ်ကိရိယာနဲ့ကုသဆေးတွေပေါ်ညာနာမူပိုင်းခွင့်ရုပ်သိမ်းရေးပြည်ထောင်နိုင်ငံအနေနဲ့ထောက်ခံပေးဖို့ကိုလည်းဒီကမ္ဘာကျော်သိပ္ပံပညာရှင်တွေကတောင်းဆိုလိုက်ကြပါတယ်။အခုလိုအချိန်မှာဆောင်းတွင်းအိုလံပစ်ကိုမဖြစ်မနေဆက်လုပ်နေတဲ့တရုတ်မှာလည်းအိုလံပစ်အားကစားသမားနဲ့အိုလံပစ်ဆိုင်ရာအရာရှိ19ဦးမှာကိုဗစ်ပိုးမနေ့ကထပ်တွေ့ခဲ့တာမို့အခုလိုအိုလံပစ်ဆိုင်ရာကိုဗစ်ကူးစက်ခံရသူပေါင်း36ဦးထိရှိလာနေပါပြီ။ကမ္ဘာပေါ်မှာကိုဗစ်ကူးစက်ခံရသူပေါင်းသန်း390ကျော်လာပြီလို့ Johns Hopkins တက္ကသိုလ်ကထုတ်ပြန်လိုက်ချိန်မှာမြန်မာနိုင်ငံမှာလည်း Omicron မျိုးကွဲသစ်နောက်ထပ်ပြည်တွင်းကူးစက်နေမှုကိုသတိတိုင်းမှာဆက်တွေ့လိုက်ပါတယ်။ မြန်မာကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရဒီဘက်ကနေဝင်လာသူတွေကိုစစ်ဆေးခဲ့ရမှာပိုးထွေသူ82ဦးကိုမနေ့ကထုတ်ပြန်ခဲ့ရမှာပြန်ဝင်လာသူတမူးက48ဦးနဲ့ကလေးက20ဦးကနေတဆင့်ပြည်တွင်းအိုမီခရွန်ထပ်မံကူးစက်ခံရသူ3ဦးနဲ့နောက်တန်တရာလူနာ2ဦးမှာပါတွေ့ခဲ့တာလို့ထုတ်ပြန်ထားပါတယ်ခင်ဗျာ။ထိုင်းပင်လယ်ကွေးရှိရေအောက်ရင်းနှီးပိုက်လိုင်းတစ်ခုယူစိတ်မှုကြောင့်ထိုင်းနိုင်ငံအစီပိုင်းကမ်းခြေတစ်ခုကိုကပ်ဘေးကျဒေသအဖြစ်ဒီနေ့ကြေညာလိုက်ရပါတယ်။ SPRC လို့တကောက်ခေါ်တဲ့ Star Petroleum ပြည်သူရင်းနှီးချက်ကုမ္ပဏီပိုင်းရင်းနှီးပိုက်လိုင်းတစ်ခုအင်ကာရင်းညကစယူစိတ်ခဲ့ပြီးအခုလိုရရောင်းဒီနယ်ကပင်လယ်ကမ်းခြေအထိရေနံတွေရောက်လာကပဲတောင်ပြည်တွေပါမဲကျသွားခဲ့ရပါတယ်။ထိုင်းနိုင်ငံအရှေ့ပိုင်းစက်မှုဇုန်ကနေ12မိုင်သာဝေးတဲ့သမုတ်တရားထဲမှာရေနံကာလန်ခံမှန်းခြေ 13,200 ကျော်ယူစိတ်ထွက်ခဲ့တာကိုနောက်တစ်နေ့မှာထိန်းချုပ်နိုင်ခဲ့ပြီးစိတ်ပြီးသားတွေကအခုလိုကမ်းခြေတွေအထိရောက်လာဒုက္ခပေးခဲ့တာပါ။တချို့ရေနံတွေကရရောင်းဒီနယ်ကမဲရန်ဖွန်းကမ်းခြေအစံနာကိုမနေ့တောက်ကြနှောင်းပိုင်းတက်ကစရောက်လာခဲ့ပြီးရေပြင် area 78 stadium အကျယ်အထိပြန့်နှံ့နေကြတယ်လို့ Riders သတင်းဌာနကပြောပါတယ်။ထိုင်းရေတန်းအနေနဲ့ဒီရေနံရုပ်စိတ်မှုကိုကူညီထိ ंछ ုပ်ပေးနေရမှာအခုရေပေါ်ပြန့်နေတဲ့ရေနံအစုကြီးကဆက်တည်ရှိနေစေဖြစ်ပြီးဒီအထက်ကတချို့ရေနံတွေသာခုနှစ်ပိုင်းခွဲရှည်လျတဲ့ Meran Phuan ကမ်းခြေကနေရာတစ်ခုကိုလွှမ်းသွားခဲ့တာလို့ဆိုပါတယ်ခင်ဗျာ။တရုတ်နိုင်ငံ TNMN ရေမြင့် Democracy ရေးချမ်းဖတ်နေနေခံခဲ့ရတဲ့ဖြစ်ရပ်အထိမ်းအမှတ်တစ်ခုဟောင်ကောင်ကသက်တမ်းရှည်ဆုံးတက္ကသိုလ်မှာအများမြင်ကွင်းထားရှိတာကိုအခုဖုံးကွယ်ပြစ်လိုက်ပါတယ်။အရင်1989ခုနှစ်တုန်းက TNMN ရင်းမြစ်နှိမ်နှင်းမှုထဲသိကျေခဲ့ရသူတွေအထိမ်းအမှတ်ဖြစ် HKU လို့သူကခေါ်တဲ့ဟောင်ကောင်တက္ကသိုလ်တရားလမ်းမပေါ်မှာရေးခဲ့တဲ့စာတမ်းကိုတရုတ်အာဏာပိုင်တွေကဒီနေ့ပဲတတ်တူပြားနဲ့ဖုံးကာဖျောက်ဖျက်ပြစ်လိုက်ကြတာပါ။နိုင်ငံတကာငွေကြေးချက်ချာဖြစ်တဲ့ဟောင်ကောင်မှာ TNMN ထိမ်းမဲ့လှုပ်ရှားမှုတွေကိုအရင်ခွင့်ပြုထားခဲ့ပေမဲ့အခုတော့တရုတ်ရဲ့မျိုးသားလုံခြုံရေးဥပဒေသေးအောင်မှာဒီမိုကရေစီလှုပ်ရှားမှုတွေကိုတရားမဝင်ဖြစ်နေနေပိတ်ပင်တားဆီးလာခဲ့တာပါဒီဟောင်ကောင်တက္ကသိုလ်မှာပဲပြီးခဲ့တဲ့လတုန်းကလည်း TNMN ရေးခင်မှာတရုတ်စစ်တပ်ပြစ်သက်တာခံခဲ့ရတဲ့ဒီမိုကရေစီသူရဲကောင်းတူရဲ့ထင်ရှားတဲ့ရုပ်ထုတစ်ခုကိုလည်းတရုတ်အာဏာပိုင်တွေကဖယ်ရှားပစ်ခဲ့ပါသေးတယ်အရင်တုန်းကအခုလိုထိမ့်မဲ့တွေကိုဖျောက်ဖျက်ခဲ့ရမှာအခုတရားပေါ်မှာရေးထားတဲ့ TNMN သူရဲကောင်းအမှတ်တရချေးကျော်တန်းကြီးကတော့လွတ်သွားခဲ့ရကနေအခုမှထပ်ဖျောက်ဖျက်ခံလဲရတာပါဒီစာတမ်းထဲမှာသွေးအေးနဲ့သက်ခံခဲ့ရတဲ့သူရဲကောင်းတွေရဲ့စိတ်ဓာတ်ဟာအမြဲဆက်ရှင်တန်နေမှာဖြစ်ပြီးစနစ်ဆိုးကိုတိုက်ဖျက်မဲ့ဒီမိုကရေစီမိရှုတိုင်ကိုဘတော့မှငြိမ်းလို့ရမှာမဟုတ်ဘူးလို့ရေးထားကြောင်း AFP သတင်းမှာဖော်ပြထားပါတယ်ခင်ဗျ။ American သမ္မတဂျိုးဘိုက်ဒန်ရဲ့လမ်းပန်းဆက်သွယ်ဆောင်ဆိုင်ရာ Pennsylvania ပြည်နယ်ခီးစင်မရောက်ခင်လေးမှာဒီပြည်နယ်မြို့ကြီးကတရားတစ်ခုပြိုကျသွားခဲ့ရပါတယ်။သမ္မတဘိုက်ဒန်အနေနဲ့ Pittsburgh မြို့ကြီးကိုမရောက်ခင်နိုင်ပန်းလေးအတွင်းမှာပဲမြို့ကတရားကြီးပြိုကျခဲ့တာဟာနိုင်ငံတည်းယူရင်းလာနေတဲ့လမ်းပန်းဆက်သွယ်ဆောင်တွေကိုပြန်ပြုတ်ပြင်ထိန်းသိမ်းဖို့လိုနေတာကိုမိမောင်းထုတ်ပြလိုက်တာပါလို့သုံးသပ်မှုတွေရှိလာနေပါတယ်။ဒါကြောင့်သမ္မတဘိုင်ဒန်အနေနဲ့ Pittsburgh မြို့ကိုလေရင်နဲ့ရောက်ရောက်ချင်းမှာပဲအ ਨੇ ဆုံးလူပေါင်း10ဦးတည်ဆုံခဲ့ရတဲ့ Fan Hollow အမည်ရှိတရားကြီးကိုသွားရောက်နှစ်သိမ့်အားပေးခဲ့ပါတယ်။သမ္မတဘိုင်ဒန်ကဒီယူရင်းလာနေတဲ့လမ်းပန်းဆက်သွယ်ဆောင်တွေနဲ့ပတ်သက်ပြီးပြောရမှာဒါရီအားလုံးကိုပြင်ဆင်ထိန်းသိမ်းသွားပါမယ်။အတီးစကားပါကြီးကြီးမားမားပြောင်းလဲကြီးကိုဖြစ်သွားရမှာပါလို့သမ္မတဘိုင်ဒန်ကအဲ့ဒီမှာပြောခဲ့ပါတယ်။ဒေါ်လာ 1.2 ထရီလီယံကုန်ကြမဲ့သမ္မတဘိုင်ဒန်ရဲ့လမ်းပန်းဆက်သွယ်ဆောင်ဆိုင်ရာဥပဒေကိုပြီးခဲ့တဲ့နိုဝင်ဘာလကမှအတိုက်ခံပါတီနဲ့အခြေတင်ဖြစ်ခဲ့ပြီးပြဋ္ဌာန်းနိုင်ခဲ့တာပါ။ဒီဥပဒေကျင်းပခဲ့မှုတွေနဲ့သမ္မတဘိုင်ဒန်ကသူ့ရဲ့တနှစ်ပြည့်သတင်းစာရှင်းလင်းပွဲမှာအားနည်းခဲ့ချက်ကြီးအဖြစ်ဝန်ခံခဲ့ပါသေးတယ်ခင်ဗျာ
။နောက်ဆုံးရသတင်းလေးကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့စနေညပိုင်းအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့မြန်မာနိုင်ငံတော်ကလူခွင့်အခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုသန်စီစဉ်ကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့ရှမ်းပြည်မြောက်ပိုင်းကမြေမြုပ်မိုင်းဒဏ်သင့်ပြည်သူတွေရဲ့အခြေအနေကိုတင်ပြထားပါတယ်ဒီစီစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြေမြုံမိုင်းထည့်ရဲ့တံရရီကြောင့်စိတ်မလုံးချုံမှုလို့စိတ်တံရရီခံစားနေရတဲ့ရှမ်းပြည်မြောက်ပိုင်းကဒေသခံတွေနဲ့စကားပြောခဲ့ပါတယ်။အဲ့ဒီဒေသတွေဟာနိုင်ငံတွင်းမှာ မိုင်းပေါက်ကွဲမှုပြင်းထန်တဲ့ဒေသတွေမှာပါဝင်ပြီးအဲ့ဒီအကျိုးဆက်တွေကိုတော့ဒေသခံရွာသားတွေကစူးစူးဝါးခံစားနေရပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းဟာနိုင်ငံအတွင်းလက်နက်ကင်ပြည်ပခါတွေအများဆုံးဖြစ်ပွားရာဒေသတစ်ခုထဲမှာပါဝင်ပါတယ်။တိုက်ပွဲဖြစ်ပွားတဲ့နေရာတွေကဒေသခံတွေဟာစစ်ဘေးရှောင်ရတဲ့ဒုက္ခတွေနဲ့ရင်ဆိုင်နေရတယ်လို့တိုက်ပွဲတွေငြိမ်သက်တဲ့နေရာတွေကဒေသခံတွေဟာလည်းစစ်လက်ကျန်ပြီးဒုက္ခတွေကြားမှာစိုးရင်စိတ်တွေနဲ့နေထိုင်နေရဆဲပါ။ကိုဆွေထွန်းကရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာရှိတဲ့ကျူရှောတောင်ရွာရွာသားတို့ပါ။လွန်ခဲ့တဲ့2လကျော်လောက်ကသူဟာလူအများသွားလာအသုံးပြုတဲ့လမ်းပေါ်မှာဆိုင်ကယ်စီးလာနေချိန်ပောက်ကွဲသံထွက်ပေါ်လာပြီးဆိုင်ကယ်နဲ့အတူသူလမ်းမပေါ်လဲကျသွားပါတယ်။ဖြစ်ဖြစ်ချင်းသူမိုင်းနှိမိပြီဆိုတာကိုသိလိုက်ပါတယ်
။အခင်းပဲနဲ့ရစ်ချင်းနေလဲလည်းညစ်ဘလိတ်တိုင်း
အတော်ရတဲ့အချိန်မှာလမ်းတော်ရောက်တော့မိုင်းနှိမိ။ချိန်ရ၈နာရီလောက်ဖြစ်မယ်။ဆိုင်ကယ်တော့စီးပါတယ်။တခါမှမကြုံဘူးတဲ့အတွက်ဘသူ့မိုင်းလည်းတော့မသိဘူး။တွေ့လည်းမတွေ့ဘူး၊ကြုံလည်းမကြုံဘူး။
အဲ့ဒီမိုင်းကြောင့်သူညာလက်မောင်းနဲ့ခြေထောက်မှာပြင်းထန်ဒဏ်ရာတွေရခဲ့ပြီးလာရှုစေးုံမှာတလကြော်ကြာစေကူတာမှုခံယူခဲ့ရပါတယ်။အခုမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့တဲ့နေရာကကိုဆွေထွန်းတို့နေတဲ့ရွာနဲ့ဆိုရင်မဝေးလှပါဘူး။အဲ့ဒီနေရာအနီးတဝိုက်ကဒေသတွေဟာတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ RCSS SSA တပ်ဖွဲ့တွေနဲ့ TNLE SSPP SSA တပ်ပေါင်းစုတွေကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့နေရာတစ်ခုဖြစ်ခဲ့ပါတယ်။တိုက်ပွဲလက်ကျန်မိုင်းတွေကြောင့်မိုင်းနှင်းမိရဖြစ်စဉ်တွေလည်းအများဆုံးဖြစ်ပွားလို့ရှိပါတယ်။မြို့နယ်တချို့မှာအခုတိုက်ပွဲမဖြစ်ပဲငြိမ်သက်နေပေမဲ့တိုက်ပွဲဖြစ်ပွားခဲ့စဉ်ကအသုံးပြုခဲ့တဲ့တိုက်ပွဲလက်ကျန်မြေမြုံမိုင်းနဲ့ကျူးမိုင်းတွေကတော့ဒေသခံရွာသားတွေရဲ့အသက်အန္တရာယ်ကိုချိန်ချောက်နေပါတယ်။ကိုဆွေထွန်းရဲ့ဘဝကတော့မိုင်းထိခဲ့တာကြောင့်သူအရင်လိုမဖြစ်နိုင်တော့ပါဘူး
။ဒါကခဏတော့ကဖို့မကြိုးစိတာပါညေတာမိုင်းမတော့ဘူး။
အခုဒီလိုဖြစ်သွားတော့အရင်လိုလည်းလုံးမလုံးနိုင်တော့ရင်ကလို့လမ်းလည်းမလျှောက်နိုင်တော့အခုတော့မှလက်ကပြော့နေတာကြီးလှုပ်လို့မရသေးဘူးလှုပ်ချမ်းတွေလည်းလုံနိုင်တော့မှမထင်ပါဘူးချမ်းမကြီးကတော့အရင်လိုပြင်မရတော့ဘူးလေအခုတော့မှလေးတဲ့ပစ္စည်းတွေမလို့မရအောင်မလိုက်အယိုးကလွဲသွားတာမျိုးဖြစ်တယ်ခြေနှချောင်းကလည်းကျိုးသွားတော့ကောင်းကောင်းနင်းလို့မရအောင
်သူကမိသားစုထဲမှာတာအကြီးဆုံးဖြစ်တယ်လို့မိဘလုပ်ငန်းတွေကိုလည်းဦးဆောင်လုပ်ကင်နေတဲ့သူပါအခုတော့သူမိသားစုနဲ့သူ့အနာဂတ်အတွက်စိုးရင်တော့ကရောက်နေရပါတယ်။ကြောင်မဲမျိုးစက်ချင်ဒီအသင်းရဲ့စီးရင်အရ2021ခုနှစ်အတွင်းမှာမိုင်းထိတဲ့သူ32ဦးရှိခဲ့ပြီးအဲ့ထဲကသေဆုံးသူ9ဦးရှိခဲ့ပါတယ်။ဒီရေအတွက်ကစီးရင်ကောက်ယူရရှိထားတဲ့အချက်လက်သာဖြစ်ပြီးစီးရင်မကောက်နိုင်တဲ့အခြားမိုင်းထိလူနာတွေလည်းရှိနေနိုင်တယ်လို့သိရပါတယ်။မလွေးုံမကမိုင်းထိလူနာတွေကိုကူညီလှုပ်ဆောင်ပေးနေတဲ့ကြောင်မဲမျိုးစက်ချင်ဒီအသင်းသူနာပြုတက်ဖွဲ့ကဒုတက်ခွဲမှုဖြစ်ပါတယ
်။သူကလေမြေမြုံမိုင်းမြေမြုံမိုင်းဆိုတာကျတော့သူကမြေကြီးထဲမှာမြုပ်ခိုင်းမှာသူနေမိလိုက်တဲ့အခါပေါ့နော်အဲပရက်ရှာပေါ့။အာအဲ့လိုနေမိတဲ့အခါကျတော့နေမိရဲ့ကြောက်ကပြက်ပြက်ရင်ပြက်မပြက်ရင်လည်းပြက်လို့ဒီပါတော့ဖြစ်တာအဲ့ဒါမြေမြုံမိုင်း။အဲမိုင်းကကျတော့မိုင်းကတနည်းအားကျိုးလေးနဲ့တန်းထားတာသူကသူကအဲ့မိုင်းကိုတော့ထိချင်မလို့ကျိုးလေးကိုခွဲပက်တာနဲ့ဒီတရားပက်လေမိသားတရားပက်လေပေါ့နော်မိသားတရားပက်လေကိုလွင့်စီပြီးတော့အဲ့မိသားစုရဝန်ကျင်မှာရှိတာအကုန်လုံးကိုထိခိုက်နေတယ်။လူဆိုလို့ရှိရင်ခန္ဓာကိုယ်အခုလုံးပေါ့။မြေမြုံမိုင်းကကြတော့ခါအောက်ပိုင်းကိုထိရများတယ်။ပိုင်မိုင်းကကြတော့ခန္ဓာကိုယ်တစ်ခုလုံးကိုထိ။အဲဒီရှမ်းပြည်မြောက်ပိုင်းဒီဘက်မှာဆိုလို့ရှိရင်ပိုင်မိုင်းကထိရများတယ်မြေမြုံမှာတူ
။မိုင်းထိတဲ့သူတွေဟာအဲ့ဒီနေရာမှာနေထိုင်တဲ့ဒေသခံတွေဖြစ်ပြီးမိုင်းနှင်းမိတဲ့နေရာတွေအများစုဟာသူတို့လုပ်ငန်းခွင်တွေရှိတဲ့လက်ဖက်ချက်နဲ့တောတောင်တွေထဲမှာပါ။
အဲကျွတ်ဆိုရင်ဒီနေ့တောင်းနေရအောင်နော်။ကျွတ်အကွာတောင်ရလို့ရအောင်မယ်ဆိုတော့တောင်ရသွားတဲ့ခါသွေးဝီရထားရတော့နေရ။အာကျွတ်မိုင်းရလည်းအကုန်လုံးမရှိနိုင်ဘူးကျွတ်နေရာလေးကန်နေပြရတဲ့ရှိရှိရင်ဒီနေ့လည်းရံပြင်မှာတူပေါက်ခွဲရတဲ့ရှိရင်တို့လူလူပေါက်သွားလက်ကြံမိုင်းပေါ်တော့အာကျွတ်လက်ချန်ထဲမှာလည်းရှိတယ်နည်းနည်းရှိတယ်လို့ယူဆရတယ်ကျွတ်နေရာလေးမှာကျွတ်အဲ့ရမမသွားရကြဘူးကျွတ်တောင်းနေမယ်ထိတ်လန့်နေတော့ကြတယ်
ကျောင်းမဲမြို့နယ်အတွင်းမိုင်းထိမှုတွေများတဲ့ဟူးကွက်ကြီးရွာကဒေသခံတို့ကပြောပြတာပါတောတောင်တွေထဲမှာနေမကပဲလူများသွားလာနေတဲ့လမ်းမတနေရာမှာပဲနိုဝင်ဘာလအတွင်းကကျူရှောကုန်းတာရွာကဒေသခံတို့မိုင်းနှိမ့်မိခဲ့ပြန်ပါတယ်ကိုဝိုက်ကစ်ဟာရွာကနေကျောင်းမဲမြို့ကိုအသွာလမ်းမပေါ်မှာဆိုင်ကင်နဲ့မိုင်းနှိမ့်မိခဲ့တာပါ အဲ့ဒီမာရဲ့ပောက်ွယ်မှုကြောင့်သူနဲ့သူ့ရဲ့သုံးနှစ်သားအရွယ်သားငယ်တို့ပြင်းထန်တဲ့ဒဏ်ရာတွေရခဲ့ကြပါတယ်
။အရင်လိုမဟုတ်တော့ဘူးကျွန်တော်တို့တော်တော်လာလာပဲကျလဲအရှင်မပြေဘူးပေါ့။အရင်လိုနေလို့လည်းမကောင်းတော့ဘူးပေါ့။ဆွေးရရတာပေါ့လမ်းမှာတော့မှအဲ့လိုမျိုးပေါ့။တွားလာတာလည်းအရှင်မပြေဘူးပေါ့။ဖြစ်နေတာပေါ့
။ကိုဝိုက်ကစ်တို့လိုဒေသခံတွေဟာသူတို့တွားလာရနေရာတွေမှာမိုင်းအနေရတွေရှိနေပြီးမဲ့ရွေးချယ်ခွင့်မရှိပဲအနေရကင်းအောင်တတိထားတွားလာနေကြရပါတယ်။
ဒီမိုင်းနဲ့ပတ်သက်ရင်ကျွန်တော်တို့အတိတ်မပြောရဲတော့ကြောက်တယ်လေကျွန်တော်တို့ပြောမယ်ဆိုတော့ပုံကြီးနဲ့ပြင်းပြီးရှိချင်ပြင်းပြီးရှိချင်တယ်ပေါ့ပြောမယ်ဆိုကျွန်တော်တို့လည်းဒီမြတ်ထောင်နဲ့ဘာလို့တတ်နိုင်ဦးလဲကျွန်တော်မျိုးတော့အေးဒီဘက်ကမတွားနဲ့ဒီဘက်ကဘာလို့မလုပ်နဲ့ဒီမြတ်မတွားတဲ့နေရာ
အဲ့လိုမျို
းမရှိမရှိချင်တော့ပြောပြတာပေါ့
မိုင်းထိပ်လူနာတွေကိုမြန်မာနိုင်ငံကြက်ချင်းဤအသင်းနဲ့ ICRC တို့ကချိတ်ဆက်ကူညီတာခြေလက်အင်္ဂါဆုံးရှုံးရတဲ့သူတွေအတွက်ကျေတူးလက်တူတက်ဆင်ပေးတာတွေကိုပါလှူဆောင်ပေးနေရတယ်ရှိနေသလိုမိုင်းသိပညာပေးလှူဆောင်ပေးတဲ့အဖွဲ့တွေလည်းရှိနေပါတယ်။ဒါပေမဲ့အခုလိုမိုင်းအန်တီရဲ့များတဲ့ဒေသမှာမိုင်းရှင်းလင်းရေးလုပ်ငန်းကတော့မရှိသလောက်ပဲလို့ဒေသခံတွေကပြောပါတယ်။ကျူရှောကြေးရွာအုပ်စုအုပ်ချုပ်ရေးမှုဦးကျော်ခင်ကတော့အခုလိုရှင်းပြပါတယ်
။ဒီနေ့တိုက်ပွဲဖြစ်တဲ့နေရာကျတော့တိုးတဲ့ဟို level channel တွေကိုလည်းဖြစ်တတ်တယ်ရှိတတ်တယ်ပေါ့။ဘိုးဘက်ကရွာရွာတော့တို့ကတော့မိုင်းရှင်းလင်းရတော့တော်မီရှုတော်မီဟိုတော့မီးရှို့လိုက်ရပါဗျာ။ကြံနေရကြပေါက်ကွဲရပါဘယ်လိုမှမရှိရင်လည်းမပေါက်ကွဲဘူးဘယ်လိုလဲ။ကျော်ကွယ်နေရင်ခင်းနေနေရပါတော့နော်။တန်တရားရှိနေရကိုမီးတော်မီးရှို့ပြစ်တာပါဘယ်လို
။မြန်မာနိုင်ငံဟာပြီးခဲ့တဲ့3နှစ်အတွင်းမိုင်းတွေကြောင့်လူသေကြီးပျက်စီးထိခိုက်မှုဟာအဆင့်3နေရာမှာရှိနေတယ်လို့မြေမြုံမိုင်းတားဆီးရေးဆိုင်ရာနိုင်ငံတကာလှုပ်ရှားမှုအဖွဲ့ ICBL ကသိရပါဗျ။ ICBL ကရေးဆွဲထားတဲ့မိုင်းအသုံးမပြုရေးစာချုပ်ကိုလည်းနိုင်ငံပေါင်း164နိုင်ငံကလက်မှတ်ရေးထိုးထားပေမဲ့မြန်မာနိုင်ငံကတော့လက်မှတ်ရေးထိုးထားခြင်းမရှိပါဘူး။မြေမြုံမိုင်းစောင့်ကြည့်လေ့လာရေးအဖွဲ့ Land Mine Monitor ရဲ့2009ခုနှစ်ကနေ2020ခုနှစ်အထိမှတ်တမ်းတွေအရတော့မြေမြုံမိုင်းကြောင့်ထိခိုက်သေဆုံးရတဲ့ဒေသတွေထဲမှာရှမ်းပြည်နယ်က29ရာခိုင်နှုန်း၊ကချင်ပြည်နယ်က26ရာခိုင်နှုန်း၊ပဲခူးတိုင်းမှာ10ရာခိုင်နှုန်းကျော်နဲ့ရခိုင်ပြည်နယ်မှာ9ရာခိုင်နှုန်းကျော်ရှိနေပါတယ်။အရသာထိခိုက်သေဆုံးမှုမှာအရွယ်ရောက်ပြီးသူအမျိုးသား60ရာခိုင်နှုန်းရှိနေတယ်လို့သိရပါတယ်။2000ခုနှစ်ကနေ2020ခုနှစ်အတွင်းမိုင်းတံကြောင်လူ9200ကျော်ထိခိုက်ခဲ့ပြီးအဲ့ဒီကအသေဆုံးသူ900နဲ့ထိခိုက်ဒဏ်ရာရရှိသူ4200ကျော်ရှိနေပါတယ်။ကိုဆွေထွန်းတို့လိုမိသားစုစားဝတ်နေရေးအတွက်ဥဆောင်နေရတဲ့အမျိုးသားတွေမိုင်းထိဒဏ်ရာတွေရတဲ့အခါသူတို့မိသားစုရဲ့စားဝတ်နေရေးကျတဲ့မှုတွေလည်းရှိလာပါတယ်။လူငယ်အရွယ်ဖြစ်ပြီးအလုံးလုံးချင်းစိတ်နဲ့တိုးတက်ချင်းစိတ်တွေရှိတဲ့ကိုဆွေထွန်းအတွက်တော့ဒီအဖြစ်အားသူ့မျော်လင့်ချက်တွေကိုရိုက်ချိုးခံရသလိုဖြစ်ခဲ့ပါတယ်
။အရောခံဦ
းကျွန်တော်ပြောချင်တာကခုကိုလည်းစိတ်ဆိုးတယ်ခုလိုလည်းမဖြစ်ချင်ဘူးလို့လည်းမဖြစ်ဘူးဘဝလည်းပြတ်သွားတယ်ခုလိုဖြစ်မှာလည်းမပြေဘူးဆေးရနေသွားတာပါဗျာခုဆိုရင်ငင်းငင်းစီချင်တယ်တိုက်ပွဲတန်လည်းမကြားချင်တော့တနတ်တန်တွေလည်းမကြားချင်တော့စိတ်ထဲမှာလည်းမပျော်တော့
ဒါပေမဲ့လည်းလက်ရှိအချိန်မှာတော့ပြည်ရင်းမှာရှိတဲ့နေရာတော်တော်များများမှာတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပြီးမိုက်တိခံရတဲ့ပြည်သူတွေလည်းတိုးပွားနေဆဲဖြစ်ပါတယ
်။ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒို့အတန်ပတ်စင်အတန်လှည့်အစီအစဉ်ကိုဒို့အတန်ရဲ့Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလဲဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ9:00နာရီတွင်းမှာလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးတဲ့တိုးတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့ဥတ္တမောင်သားအစီအစဉ်တင်ဆက်တဲ့ Democracy လူခွင့်ရဲ့ခေပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးဖို့အလဲရောက်လာပါပြီ။ Democracy ရဲ့အသက်ဟာမဲပါပဲ။ဒါပေမဲ့ Democracy ဘိုးအကြီးလို့ပြောတဲ့ American နိုင်ငံမှာမဲပေးပိုင်ခွင့်အခွင့်အရေးအတွက်ရုန်းကန်နေရဆဲပါ။ဘရော်နိုင်ငံဖြစ်တာမို့ဘ ਹੁ အစိုးရနဲ့ပြည်내အစိုးရတွေကြားမှာဆုံးဖြတ်ပိုင်ခွင့်အတွက်အားပြိုင်နေကြရုံပဲဖြစ်ပါတယ်။ 2230ကျော်လာတဲ့အမေရိကန်နိုင်ငံရဲ့ဒီမိုကရေစီအယုံကံကိုမဲပေးပိုင်ခွင့်ဥပဒေပြုပြင်ပြဋ္ဌာန်းနိုင်ရေးကထင်ရှားနေပါတယ်။ဒီကြောင့်လေးကိုအေဘီသတင်းဌာနရဲ့သတင်းဗီဒီယိုလေးကိုအခြေခံပြီးတော့ဒီသတင်းပတ်ရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာဦးတမောင်သန်းကတင်ဆက်ပေးထားပါတယ်ခင်ဗျာ။
democracy shintan thunga ye ma me ha atet ba de democracy ye tabo ga pi du lu du ye sanan ne yi ko za pyu au chou cha da ko ko za pyu du lu me pe yue che ji ha atet phit ba da ja pi du lu ye a khwin ye a pye wa ya shi aw che thong nai ye ga a ye chi la ba de a ni tabo ko lat twet che thong nai aw saw ywe cha de a kha belo me pe cha me so raw ko nai ngan dwi ga u bre dwi pya than saw ywe cha ba de ဒီ ခါမှာ လူလူက ရွေးကောက် တင်မြောက်တယ် ဆိုပေမဲ့ သမိုင်း ကာလ တစ်ခုမှာ နိုင်ငံရေး လူမှုရေး စီးပွားရေး အထက်စီးရခဲ့တဲ့ လူသားစားက သူတို့ အာဏာ ဆက်တလက် ရရှိအောင် ပြတ်ထန်းခဲ့ကြတာကို တွေ့ကြရပါတယ် ဒါပြင် ဖက်ဒရယ် သဘော ဖြစ်တဲ့ ဘ호 အစိုးရနဲ့ ပြည်내 အစိုးရကြား လုပ်ပိုင်ခွင့်နဲ့ ဥပဒေ အရ သွားမှုမှု အရာမှာ အားကျန်နေကြတာကိုလည်း တွေ့ရပါတယ် ဒီဘက်မှာတော့ ဖြစ်တဲ့ ကဘာက အမေရိကန် နိုင်ငံ ရုံးကန်နေရတဲ့ မဲပေးခွင့်အကြောင်းလေးကိုတင်ပြခြင်းပါတယ်။မကြာခင်ကအထက်တော်မှာတပ္ပရပိုင်တင်ကတစ်ပြတ်ထားဖို့ကြိုးစားခဲ့တဲ့မဲပေးခွင့်ဥပဒေကြား။အဲဒီဖက်ဒရယ်အားပြတ်မှုနဲ့ဆက်ဆက်နေပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းပြီးတဲ့နောက် 1920ခုမှတ်မှုတော်ပါတယ်။1829ခုနှစ်မှာလူမဲတွေမဲပေးခွင့်1896ခုနှစ်မှာလူမျိုးသမီးတွေမဲပေးခွင့်1896ခုနှစ်မှာအမျိုးသမီးတွေမဲပေးခွင့်ကိုဖွဲ့စည်းပုံပြင်ဆင်ခဲ့တဲ့ပြဋ္ဌာန်းခဲ့တာပါ။ဒီလိုပြဋ္ဌာန်းပြီးမဲ့ပစ္စည်းပိုင်မှုအခွန်စာပေတမ်းမြုံမှုအစရှိတဲ့အချက်တွေကိုပြည်내မဲပေးခွင့်ဥပဒေတွေမှာထည့်သွင်းသတ်မှတ်ပြီးလူမဲစုနဲ့လူမဲတွေ အမျိုးသမီးတွေရဲ့မဲပေးခွင့်ကိုကန့်သတ်ခဲ့ကြပါတယ်။1865ခုနှစ်ရောက်မှသာမဲပေးခွင့်ဥပဒေပြဋ္ဌာန်းပြီးအဲ့ဒီလိုကန့်သတ်ထားတာတွေကိုဖျက်ရှားနိုင်ခဲ့ကြပါတယ်။ဒါပြင်ပြည်내တွေကမဲပေးခွင့်ပြဋ္ဌာန်းတဲ့အခါမှာဖက်ဒရယ်ရွေးကောက်ပွဲကော်မရှင်ရဲ့ခွင့်ပြုချက်လိုအပ်တယ်လို့လည်းသတ်မှတ်ခဲ့ပါတယ်။အဲ့ဒီတွေကပြည်내လွှတ်တော်တွေဟာသူတို့သတ်မှတ်ခြင်းလို့သတ်မှတ် ော်ရှိကဥပဒေနဲ့မညှိညွတ်ဘူးလို့တရားထုတ်တော်ချုပ်ကငါးဘက်၄ဘက်နဲ့ဆုံးဖြတ်လိုက်တဲ့အတွက်ပြည်내တွေကဘဲပိတ်ခွင့်ဆိုင်ရာဥပဒေတွေကိုသူတော်နဲ့သူပြင်ဆင်ပြဋ္ဌာန်းလာနိုင်ပါတယ်။လင်းစိတ်ကောင်းမဲ့ခါအမေရိကန်နိုင်ငံနယူးဂျာစီပြည်နယ်ပိုပိုကန်မြို့မှာရှိတဲ့ Stevens Institute of Technology ကနိုင်ငံရေးသိပ္ပံလက်ထောက်ပေါ်မောက်ကဖြစ်ပါတယ်။သူကဘဲပိတ်ခွင့်ဥပဒေချမ်းပေါ်
Voting laws are changing across a lot of states in a lot of different ways.
There's many ways that people are changing their minds. They're 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 changingဒီမှတ်ပုံတွေနဲ့တခြားဆရွက်စာတွေနဲ့ပြတာကိုတတ်မှတ်လာတယ်။ဒါမှမဟုတ်ဘယ်နေ့မှပဲမဲပေးရတယ်ဆိုတာမျိုးတတ်မှတ်လာတာပါ။မဲပေးဖို့တန်းစီစောင့်နေရတဲ့သူတွေနားသွားပြီးတော့မစီယုံရဆိုတာမှရေအစားအသောက်မကန်ရသဘောဟာပါလာပါလေ။ရွေးကောက်ပွဲကိုဘယ်လိုကျင်းပမယ်ဆိုတာနဲ့ပတ်သက်လို့မတူတဲ့ပြည်နယ်အမျိုးမျိုးကဒီမတူတဲ့ဤအမျိုးမျိုးတွေချမှတ်လာကြပါလေ
။ဒါက2013ခုနှစ်ကစပြီးပမောက္ခပြောသလိုပဲပုံသဏ္ဍာန်မျိုးမျိုးနဲ့လဲပြေးတာကိုခက်ခဲအောင်လုတ်ခဲ့ကြတာတွေ့ရပါတယ်။အဲဒါကြောင့်လည်းနေရာမျိုးမျိုးမှာဒီလိုဖြစ်တွေကိုကြောင်းလဲဖို့ဆန္ဒပြတောင်းဆိုခဲ့ကြပါလေ။ Chicago မြို့ကြီးမှာဆိုလို့ရှိရင်ကားတွေနဲ့လှည့်ပြီးတော့သဗ္ဗပယ်တွေအစိုးပြုခဲ့တဲ့ဘယ်ပိခွေဥပဒေစစ်ကိုပြဋ္ဌာန်းဖို့ဆန္ဒပြခဲ့ကြပါလေ။ဒါက2021ဆိုပေမဲ့ဘယ်ပိခွေတပိုင်းကမလက်ပါခဲ့ပါဘူး။ဘယ်ပိခွေကိုတွေ့ရပါအမျိုးမျိုးကန်တက်ဒီနေတော်တော်များများမှာဝင်ဝေကုန်နဲ့အရင်မြင့်နဲ့ပတ်သက်တဲ့အခွန်တွေမဟုတ်တဲ့မြင့်နဲ့ပတ်သက်တဲ့အခွန်တွေမဟုတ်တဲ့ အခြားသောအခွန်အမျိုးမျိုးတွေကိုပေးဆောင်ထားပြီးဖြစ်တယ်လို့ပြတ်သားမှနေပေခွင့်ရရှိကြပါတယ်ဒါကလူနည်းစုတွေလူမဲတွေပြီးရင်ဆင်းရဲတဲ့လူတွေအတွက်အများကြီးနေပေဖို့အခက်အခဲဖြစ်စေပါတယ်ဒါကြောင့်လည်းအဲ့ဒီလိုအခွန်သတ်မှတ်ချက်ကိုမဲပေခွင့်ခေါ်လို့ခေါ်ကြတာပါအဲ့ဒီပဋိညာကတော့မဲပေမဲ့သူကပိုင်ဆိုင်မှုတော့ပြတ်သားမယ်ဆိုတဲ့သတ်မှတ်ချက်ကိုအမေရိကန်မှာသတ်မှတ်ထားခဲ့ဘူးပါဒါကြောင့်မို့လဲအမေရိကန်တမိုင်းမှာမဲပေးခွင့်ရှိတယ်ဆိုပေမဲ့လို့အင်္ဂလိပ်ဥရောပမျိုးတွေခရစ်ယာန်ဘာသာပရိုတက်စတန်ဘာသာဝင်ပစ္စည်းပိုင်ဆိုင်ပြီးတော့အသက်20နှစ်အထက်နော်ယောက်ျားတွေမှာပဲမဲပေးခွင့်ရခဲ့ကြပါတယ်လို့တချို့ကဝေဖန်ကြတာဖြစ်ပါတယ်လူနည်းစုနဲ့လူမဲတွေပေါ်မဲပေးခွင့်ကတ်တက်ရမှာ literacy test လို့အင်္ဂလိပ်လိုခေါ်တဲ့စာပေဗဟုသုတတက်ကြွမှုစာမှုပွဲကိုလည်းစစ်ဆေးခဲ့ပါသေးတယ်အဲဒီစာမှုပွဲကိုဘလော့ကဲကဲအောင်လုပ်ထားတယ်လဲဆိုတော့သူတင်လာပြခဲ့ခူပါတယ်နာမည်ကျော် Duke University ကပမောက္ခ William Van Osteen က1969ခုနှစ်များအတွင်းမှာသူတင်လာလုပ်ခဲ့တာပါသူကအဲ့ဒီအချိန်တုန်းကအမေရိကန်ဥပဒေတက္ကသိုလ်တွေမှာဖွဲ့စည်းပုံအခြေခံဥပဒေဘာသာရပ်ကိုသင်ကြားတဲ့ပမောက္ခတွေစီကိုဟိုတုန်းကအလဘမ်းမမှာလူမဲတွေဖြစ်ခဲ့ရတဲ့စာပေဘုဟုတ္တဆိုင်ရာစာမေးပွဲမေးခွန်းတွေကိုပို့ပြီးတော့ဖြေချပေးဖို့နော်တောင်းဆိုခဲ့မှုပါတယ်96ရောက်ကဖြေချတုံ့ပြန်ခဲ့ပါတယ်သူ့ရဲ့တွေ့ရှိချက်ကတော့အဖြစ်80ရာခိုင်နှုန်းဟာဝဲနေပါတယ်ခင်ဗျာခုလည်းမဲသိဖို့အတွက်ဖွဲ့စည်းပုံကကန့်သက်ထားတာဘူးမဟုတ်တဲ့အခြားသောကန့်သက်ချက်တွေကိုပြည်နယ်ပြည်မှာပြန်ပြီးပြဋ္ဌာန်းလာကြတာကြုံရပါတယ်လက်ရှိကြုံတွေ့နေရတဲ့ခြေအနေနဲ့ပတ်သက်ပြီးပမောက္ခ comment ကအခုလိုဆက်ပြီးပြောပါလေ
What's really happening is we're shifting responsibility
တကယ်ဖြစ်နေတာကတော့ပြောင်းလဲနေတဲ့တာဝန်ယူမှုပါမဲတမဲဟာတရားဝင်နဲ့မဝင်ဘူးဘယ်သူကပြောမလဲဒီပြည်နယ်တိုင်းမှာ Democrat ဖြစ်ခြင်းဖြစ်မယ် Republican ဖြစ်ခြင်းဖြစ်မယ်ဒီလူတွေကိုလုံနေရတဲ့လုပ်ငန်းကျွမ်းကျင်တဲ့အရာရှိတွေရှိပါတယ်သူတို့ရဲ့အထက်မှာလက်မှတ်ထိုးပေးရတဲ့အမှုဆောင်အရာရှိတွေရှိပြန်ပါတယ်နောက်ဆုံးဒီအဆုံးဖြတ်ပေးတဲ့သူတွေရှိပါတယ်အခုအမေရိကန်မှာဖြစ်နေတာကအဲ့နောက်ဆုံးအဆုံးဖြတ်ကိုပေးတဲ့သူဘယ်သူဖြစ်ရမယ်ဆိုတာကိုပြောင်းဖို့စူးစမ်းနေကြတာပါပဲ
။ဒါကြောင့်ဒီမိုကရက်တွေကမဲပေးခွင့်ဥပဒေအသစ်ကိုပြဋ္ဌာန်းဖို့စူးစမ်းကြတာဖြစ်ပါတယ်။ဂျော်ဂျီယာပြည်နယ်မှာအဲ့ဒီလိုပြည်နယ်မဲပေးခွင့်ဥပဒေကတ်သက်ချက်ကိုပြဋ္ဌာန်းလာတာနဲ့ပတ်သက်ပြီးဒုတိယသမ္မတကင်မရာဟဲရစ်ပြောခဲ့တာလေးကိုလည်းကျွန်တော်တို့နားထောင်ကြည့်ကြရအောင်ပါ
။ Today our freedom to vote is under assault.
ဒီကနေ့ကျမတို့ရဲ့လွတ်လပ်စွာမဲပေးခွင့်တဲကြီးမဲကြီးအတိုက်ခံခံရပါတယ်။ဂျော်ဂျီယာနဲ့နိုင်ငံနေရာအနှံ့ပြားမှာမဲပေးသူဆန့်ကျင်ဥပဒေကိုပြဋ္ဌာန်းနေကြပါတယ်။တန်းပေါင်း55သန်းအထိများပြတဲ့အမေရိကန်တွေမဲပေးဖို့ခက်ခဲအောင်လုပ်တဲ့ဥပဒေတွေပါ။တန်းပေါင်း55သန်းမှာဒါကကျမတို့တိုင်းပြည်မှာလူ6ယောက်တိုင်းတယောက်လုံးမှာပြီးတော့ဒီဥပဒေတွေကိုတင်သွင်းနေကြတယ်မဲပုံတွေကိုပိတ်ဆို့နေုံနဲ့မကပါရွေးကောက်ပွဲတွေကိုပါနှောက်ရက်ဖို့အတွက်အလုပ်လုပ်နေကြတာပါသူတို့လိုချင်တဲ့ရက်လက်ထွက်လာဖို့သူတို့မလိုလားတဲ့သူတွေဂုံတိတ်ခါကြက်ဖို့အတွက်လုပ်နေကြတာပ
ါသမ္မတဘိုင်ဒန်ရဲ့ဥပဒေကြားဟာအောက်လွှတ်တော်မှာဒီမိုကရက်မဲအများစုရရှိတာမို့အနိုင်ရခဲ့ပြီးပဲအထက်လွှတ်တော်ကမှာတော့ဥပဒေပြက်ကိုပြတ်ထားမယ်ဆိုရင်အမတ်တရားရှိတဲ့အနေမှာမဲ60ရရှိရမယ်ဆိုတဲ့ပြဋ္ဌာန်းသတ်မှတ်ချက်ရှိနေခဲ့တဲ့အတွက်ကြောင့်မလို့အကျေတ္တုံမြမြဖြစ်ရှိကြပါတယ်။အဲ့ဒီမဲပေးခွင့်ဥပဒေကိုပြဋ္ဌာန်းဖို့ဆိုရင်60ရာခိုင်နှုန်းထွမှတ်ထားတဲ့ပြဋ္ဌာန်းချက်ကိုပြင်ရမှာပေါ့။ဒီမိုကရက်တွေပြင်လို့မရဘူးပေါ့။ဒါပေမဲ့ဂျိုးဘိုင်ဒန်ကအခုလိုပြောပါ
။ One thing for certain. Like every other major civil rights bill
တခုတော့တည်ကြပါတယ်။ခြားအဓိကကြတဲ့နိုင်ငံသားအခွင့်အရေးဥပဒေတွေလိုပဲပထမတစ်ကြိမ်ကျွန်တော်တို့လွဲသွားတယ်ဆိုရင်ကျွန်တော်တို့ပြန်လာနိုင်ပါတယ်ဒုတိယအကြိမ်စူးစမ်းမှာပေါ့ဒီကြိမ်ကျွန်တော်တို့လွဲတယ်ပြည်နယ်လွတ်တော်တွေကဥပဒေတွေကိုဆက်ပြောင်းနေကြတယ်ဘယ်သူမဲပေးနိုင်တယ်ဆိုတာကိုပြောင်းတာမဟုတ်ဘူးမဲဘယ်သူကရည်တွက်နိုင်တယ်ဆိုတာကိုပြောင်းတာမဲရည်တွက်နိုင်တာမဲရည်တွက်နိုင်တာဒါဟာရွေးကောက်ပွဲဖြစ်စီတာပဲလူတွေမဲပေးတာကိုမဟုတ်ဘူးမဲကိုဘယ်သူအတီးပြုတ်မလဲဒါကအဲ့ဒီအကြောင်းပဲဗ
ျဒီမိုကရေစီနိုင်ငံရေးရင်ကျေးမှုထွန်းကားတဲ့နိုင်ငံနဲ့မထွန်းကားတဲ့နိုင်ငံကြားပတ်ချက်ကတော့ရှုံးသွားပေမဲ့ အကြမ်းဖက်နီလန်တွေကိုအသုံးမပြုမှလို့ဖြစ်ပါတယ်။ဒီနောက်အာမကူတာလို့ဖြစ်ပါတယ်။ဂျိုးဘိုင်ဒန်ပြောခဲ့တယ်လို့ဒုတိယကြိမ်ကြိုးစားမှာပေါ်ဆိုတဲ့စိတ်ဓာတ်နဲ့အဲ့ဒီစိတ်ဓာတ်ကိုအားပေးတဲ့ institution ကိုကျင့်သုံးတဲ့ဖွဲ့စည်းတည်ဆောက်ထားပုံတွေကကွာခြားချက်ဖြစ်ပါတယ်။အမေရိကန်နိုင်ငံသားအဖွဲ့အစည်းအတွက်တိုက်ပွဲဝင်ခေါင်းဆောင် Martin Luther King ကိုဂုဏ်ပြုတဲ့အနေနဲ့ January 19ရက်နေ့ကို Martin Luther King နေ့လို့သတ်မှတ်ထားပါတယ်။အဲ့ဒီနေ့မှာဒုတိယသမ္မတ Kamala Harris ကလည်းအခုလိုပြောပါတယ်
။ Today we must not be complacent or complicit.
ဒီကနေ့ကျမတို့ကျင့်နဲ့ရောင်ရဲနေလို့မဖြစ်ပါဘူး။ဒါမှမဟုတ်ကြံရပါပါဝင်နေလို့မဖြစ်ပါဘူး။ကျမတို့အရှုံးမပေးရအညံ့မခံရဒီကနေ့ကျမတို့ဂုဏ်ပြုကြတဲ့မာတင်လူသာကင်းရဲ့အမွေနှစ်ခုအမှန်ကန်တန်ဖိုးထားဂုဏ်ပြုရဲ့ဆိုရင်လွတ်လပ်စွာမဲပေးခွင့်အတွက်အားလုံးလွတ်လပ်ခွင့်အတွက်ကျမတို့ဆက်လက်တိုက်ပွဲဝင်ကြရပါမယ်
။ဒီလူတွေရဲ့မဲပေးခွင့်အခွင့်အရေးအပြည့်အဝရရှိရေးနဲ့ကန့်သက်ရေးချမ်းမှာအပြည့်မတူကြတဲ့တိုက်ပွဲမှာမပြီးဆုံးသေးပါဘူး။သဗ္ဗဂျိုးဘိုင်ဒန်ကအခုလိုပြောလိုက်တယ်
I don't know whether we can get it done, but I know one thing. As long as I have a breath in me, as long as I'm in the White House, as long as I'm engaged at all, I'm going to be fighting to change the way these legislatures have moved. Thank you.
The boy ne pii twa nai ma la. Chano ma ti bu. Da ba mai takhu lo chano ti de. Chano atet shu ni da mya. Aim pyu daw ma chano shi ni da mya. Chano a long lou saung ma ba. Di upare pyu lwet daw de ga lou pon lou ni de pyaung bu.ကျွန်တော်ဆက်လက်တိုက်ပွဲဝင်နေမှာပ
ါကျွန်တော်စောပိုင်းကပြောခဲ့သလိုပါပဲသမိုင်းကာလတည်းမှာအထက်စီးရခဲ့တဲ့လူသားစားဟာသူအာနာဆက်လက်ချုပ်ကင်နိုင်ဖို့အတွက်ကြိုးစားနေကြဆဲပါသမ္မတဂျိုးဘိုင်ဒန်ရဲ့စကားဟာကမ္ဘာတစ်ဝန်းဒီမိုကရေစီရဲ့တိုက်ပွဲဝင်သူတွေအတွက်တိုက်ပွဲတိုက်ဖက်စကားဖြစ်ပါလိမ့်မယ်ခင်ဗျာကျွန်တော်တမောင်သားမှာ
ဥတော်ပေါင်းသားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေတ္တကဘာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bemis app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Bemis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Bemis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
် VOA American တန်ကနေ January 29ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 အထိလိုင်းဒိုမီတာ1925နဲ့30မိနစ်တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့နားဆင်ရမှာပါဒီထဲမှာတော့အပတ်စဉ်ထိတ်တန့်ရောက်မြန်မာသတင်းနဲ့တူထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီကမှအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာသတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်မြန်မာအာဏာသိမ်းနှစ်ပတ်လည်ကာလမှာအမေရိကန်နိုင်ငံသားတွေအသွာအလာသတိထားဖို့အမေရိကန်တန်ယုံကသတိပေးချက်ထုတ်ပြန်လိုက်ပါတယ်မြန်မာလူခွင့်အခြေအနေစိုးဝါးနေပြီးနေလို့ဆိုပြီးတော့နိုင်ငံသားစွန့်ရင်ကုမ္ပဏီကြီးတွေလုပ်ငန်းရုပ်သိမ်းခဲ့ပါတယ်ဒီလိုတစ်ပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနှမ်းလောင်တဲ့ကိုဝင်းခန့်မောင်တို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
Members of the National Unity Consultative Council.
တိုင်းရင်းသားလက်နက်ကိုင်ရှစ်ဖွဲ့အပါအဝင်အဖွဲ့အစည်း28ခုနဲ့ဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအတိုင်းအမခံကောင်စီ NUCC ရဲ့ပထမပြည်သူညီလာခံကို3ရက်တာကျင်းပပြီးတော့ Federal Democracy ပြည်ညင်အမတ်နှစ်ကိုအတည်ပြုလိုက်ကြပါတယ်။ညီလာခံကို Democracy အင်အားစုတွေနဲ့တော်လိုင်းရင်အင်အားစုအဖွဲ့အစည်းအသီးသီးကတိုင်းရင်းသားလက်နက်ကိုင်ကောင်ဆောင်တချို့ပါတက်ရောက်ခဲ့တာပါ။ Federal Democracy ပြည်တော်စုတည်ဆောင်နိုင်ရေးအတူတကွလက်တွဲပူးပေါင်းပါဝင်ကြဖို့မြန်မာနိုင်ငံမှာအာဏာရှင်အလုံးစုံပြတ်သုံးရင်ပူပေါင်းပါဝင်တိုက်ပွဲဝင်ပြီးတော့နီလာမျိုးစုံနဲ့အဖြေရှာကြဖို့ညီလာခံတက်ရောက်တဲ့တိုင်းနာကိုစလဲရီနိုင်ငံရေးပါတီကိုစလဲရီအရက်ဖက်အဖွဲ့အစည်းတွေနဲ့တော်လန်တပိတ်အင်အားစုတွေကတိုက်တွန်းခဲ့ကြပါတယ်။သုံးရက်သာကျင်းပခဲ့တဲ့ပြည်သူညီလာခံမှာ Federal Democracy ပြည်ညင်အတည်ပြုနိုင်ရေးကိစ္စရအပြင်အမျိုးသားညီညွတ်ရေးအတိုင်းအမခံကောင်စီတိုးချဲ့ဖွဲ့စည်းရမယ့်အခြေအနေမြန်မာနိုင်ငံမှာ Federal Democracy ပြည်ထောင်စုဖွဲ့စည်းနိုင်ရေးကြားကာလအစီအစဉ်တွေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုထပ်လောင်းပြီးမှအတည်ပြုနိုင်တဲ့လုပ်ငန်းစဉ်တွေလည်းပါဝင်ပါတယ
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေပြင်းထန်နေတဲ့ချင်းပြည်နယ်မှာတောင်းနဲ့ချီတဲ့ဒေသခံတွေလည်းစစ်ဘေးရှောင်နေကြပြီးအခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်မတူပီမြို့နယ်မှွင်တုံးကျေးရွာဟောင်းဘက်ဇန်နဝါရီ25ရက်နေ့ညမှာလည်းလက်နက်ကြီးနဲ့ပစ်ခတ်လာလို့ဒ data က 400 ကျော်လောက်တောတောင်နဲ့ ထပ်ပြီး တင်းရှောင်လာရပါတယ်
ခုနိုင်ကျောင်းရောက်ပိုင်းမှာလက်နဲ့ချင်းနဲ့ထုတ်ပြီးထုတာသူတို့ကခုနှစ်ချက်ထုတာပေါ့နော်ပတ်ပတ်ရအကုန်လုံးတစ်ခုဆိုကျွန်တော်ယူလာအထင်ရပြန်လာကြတာ ညာနဲ့တောင်မှကျမတို့ရှားရရေကအနန္တောင်ရရပေါ့နော်အဲ့လိုဆိုတော့ကျမတို့တကြီးကိုအကုန်လုံးအားလုံးကတော့ထဲမှာပြီးခွာနေကြတာပေါ့တချို့ကတော့ကြောက်ဆောင်တွေမှာပဲကျမတို့ကတော့ပုံနေကြရတယ်ပေါ့နော်ခုဆိုတော့တုံးခါတုံးကျင်ချပေါ့နော်ခုကြတော့အဲ့လိုဟာငါပတ်ပတ်လုံးမှာလေကိုနှစ်ချတော့အတက်အနေနဲ့ဆိုရင်ညာတာပေါ့နော်မိညာဆိုတော့ကိုကျမတို့ကြားမှတ်နေကြတယ်တကြီးပြီးဆိုတော့ကိုလမ်းပြောလို့ကျမတို့ကတော့
ပြောဆိုထားတာရှိပေမဲ့ဒေသခံကြေးရွာပဲအခုလိုလက်နက်ကြီးနဲ့ပစ်ခတ်တဲ့ကိစ္စကိုတော့ပြောမထားပါဘူး။ဇန်နဝါရီလဆန်းပိုင်းကဒေသခံပြည်သူ့ကာကွယ်ရေးတပ်တွေနဲ့ဖြစ်တဲ့တိုက်ပွဲတွေမှာစစ်ကောင်စီကလေကြောင်းကပါတိုက်ခိုက်နေတဲ့ရိုက်ကော်မျိုးနဲ့အနီးတစ်ဝိုက်ဒီလာအတွင်းလူသေအလောင်း20ကျော်ရှိတယ်လို့လူမှုကူညီရေးအသင်းတွေက VOA ကိုပြောပါတယ်။ပေါင်းလို
က်ပါတော့အကောင်လုံးလောလောဆယ်တော့20နှစ်လောင်းပေါ့။ဒီနေရာတော့အရင်ကတည်းကအခုမှဖြစ်တဲ့ဥစ္စာတွေတော့မဟုတ်ဘူးကွာ။နည်းနည်းတော့ရုပ်တွေပြက်နေတယ်ပေါ့။အရင်ရက်တွေတော့ဖြစ်ထားတဲ့ဟာတွေပေါ့။ပြီးမှကျွန်တော်တို့ကကျွန်တော်ပုံမှာဒရင်တက်လာတဲ့အနေအထားမှမဟုတ်ဘူးပြီးမှကျွန်တော်တို့အကြောင်းကြားတဲ့အနေအထားမှမကျွန်တော်သတ်ပြရတော့ဘူး။
တရားပြည်နယ်ဘက်ကတိုက်ပွဲတွေရပ်နေချိန်မှာလည်းအရသားတွေရှိရာဘက်ကိုစစ်တပ်ကလက်နက်ကြီးတွေနဲ့မကြမကြာပစ်ခတ်6လက်နာမျိုးလုပ်တဲ့အတွက်လွိုက်ကော်တစ်မျိုးလုံးထွက်ပြေးနေရတယ်လို့အခုထိလည်းတချို့ဒုက္ခသည်တွေနေရာပြောင်းခိုလို့နေကြပါတယ်။ကရင်ပြည်နယ်မြောက်ရီခရိုင်ထဲမှာလက်တလောတိုက်ပွဲတွေငြိမ်သက်နေပြီမဲ့လေးကေကော်မျိုးတစ်အပါအဝင်အနီးတစ်ဝိုက်ကကြေးရွာတွေကစစ်ပေးချောင်ဒုက္ခသည်တွေကအခုချိန်ထိနေရာမပြတ်နိုင်သေးပဲတောင်ရင်မြေတစ်ချောင်းခိုလုံးနေကြရပါသေးတယ်။တစ်ချိန်ထဲမှာပဲရန်ကုန်မန္တလေးလိုမြို့ကြီးတွေမှာတော့ဖေဖော်ဝါရီတရနေ့မှာလုံးမဲ့စစ်အာဏာသိမ်းမှုစတင်တဲ့အတန်တိတ်တပိတ်မှာပါဝင်ရင်အရေးယူမယ်လို့စစ်ကောင်စီကကားနဲ့လှည့်ပြီးတတိပေးနေတာပါ။ဒါပေမဲ့လည်းပြည်သူတွေအနေနဲ့ကိုနီးကိုဟန်နဲ့အတန်တိတ်တပိတ်ကိုပါဝင်နိုင်တယ်လို့တပိတ်ဦးဆောင်သူတွေကပြောပါရယ်။အတန်တိတ်တပိတ် Silent Strike လုပ်ကြဖို့စစ်အာဏာရှင်စတင်သူတွေစီစဉ်နေကြတဲ့အချိန်ထဲမှာစစ်တပ်ထောက်ခံသူတချို့ကလည်းစစ်ကောင်စီထောက်ခံပွဲတွေလုပ်မယ်လို့ကြေညာထားကြပါရယ်။
နိုင်ငံကစွမ်းအင်ကုမ္ပဏီကြီးတွေဖြစ်ကြတဲ့ American အခြေစိုက် Chevron နဲ့ပြင်သစ်အခြေစိုက် Total ကိုမြန်မာနိုင်ငံကနေထွက်ခွာမယ်ဆိုပေမဲ့မြန်မာစစ်ကောင်စီကတော့လုပ်ငန်းတွေဆက်လက်လက်ပတ်နိုင်အောင်မိဖက်နိုင်ငံတွေအဖွဲ့အစည်းတွေစီကနီးပညာနဲ့အကူအညီတွေရယူသွားမယ်လို့ပြောသွားပါတယ်
။လုပ်ငန်းတွေကတော့မထိခိုက်ပါဘူး။လုပ်ငန်းတွေကတော့ထိခိုက်စရာအကြောင်းမရှိဘူး။ဒါဆိုတော့အဲ့လိုမျိုးထွက်သွားတဲ့အတွက်ကြောင့်မို့ကျွန်တော်တို့အပြောင်းအလဲတွေတော့လုပ်ရမှာပေါ့။ကျွန်တော်တို့အနေနဲ့ကတော့ဟိုပေါ့နော်ဖောင်ရနိုင်တဲ့နေရာတွေပူပေါင်းဖောင်ရနိုင်တဲ့မိတဲ့ဆွဲစည်းစင်းနဲ့ဆက်တဲ့ဖောင်ရပေါ်မှာဖြစ်ပါတယ်။ကျွန်တော်တို့လည်းလည်းလက်ပတ်လို့ရကောင်းလည်းရနိုင်မယ်။လက်ပတ်လို့မရနိုင်ဘူးနေပညာအကူအညီလိုရဆိုလည်းအကူအညီနိုင်မဲ့ကျွန်တော်တို့ဟိုမိတ်ဆက်နိုင်ငံများနဲ့မိတ်ဆက်အဖွဲ့အစည်းများရှိတယ်လို့ပြောချင်ပါတယ်ဗျ။
Chevron နဲ့ Total Company မြန်မာနိုင်ငံထဲကထွက်ခွာသွားတာဟာနိုင်ငံရေးအရာဖိအားပေးတာတွေပါဝင်နိုင်ပေမဲ့အဓိကကတော့တန်းငွေတွေအထွက်အနည်းလာချိန်မှာစီးပွားရေးအရာဆုံးဖြတ်သွားတာဖြစ်တယ်ဆိုပြီးဖို့ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်2013ခုနှစ်ကတည်းကတဘာဝတန်းငွေထုတ်လုပ်ရေးလုပ်ငန်းမှာရှယ်ယာဝန်အဖြစ်လုပ်ကိုင်နေတဲ့ Australia ဆိုင်ကုမ္ပဏီ Woodside ကလည်းမြန်မာနိုင်ငံထဲကကုမ္ပဏီရဲ့လုပ်ငန်းတွေပြန်ရုပ်သိမ်းမယ်လို့ January 29ရက်နေ့မှာကြေညာပါတယ်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေဆိုးဝါးကျဆင်းလာနေတာကြောင့်မြန်မာနိုင်ငံထဲကစီးပွားရေးလုပ်ငန်းတွေကိုပြန်ရုပ်သိမ်းမှာဖြစ်တယ်လို့ဒီကုမ္ပဏီ၃ခုစလုံးကပြောပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုကုမ္ပဏီကြီးတွေအနေနဲ့မြန်မာနိုင်ငံတွင်စီးပွားရေးလုပ်ငန်းတွေလှုပ်ဆောင်ခြင်းအပြင်အာဏာသိမ်းစစ်တပ်အတွက်ဝင်ငွေရစေတဲ့ဆိုပြီးလုပ်ငန်းတွေရပ်ဖို့ပြည်တွင်းပြည်ပလူခွင့်ရေးအဖွဲ့တွေကဖိအားပေးတောင်းဆိုနေချိန်မှာအခုလိုဆိုရင်ကုမ္ပဏီတွေလုပ်ငန်းတွေရပ်မယ်အကြောင်းဒီရက်ပိုင်းဆက်တိုက်ထုတ်ပြန်လာကြတာပါ။ထိုင်းနိုင်ငံက PTTE, တောင်ကိုရီးယား POSCO, အိန္ဒိယက ONGC, ဂျပန် Nippon Oil ကုမ္ပဏီနဲ့တရုတ်နိုင်ငံပိုင် CNPC ကုမ္ပဏီအသီးသီးကတော့မြမစွမ်းအင်ထုတ်လုပ်မှုကဏ္ဍမှာဆက်ရှိနေပါသေးတယ်။
မြမနိုင်ငံအကြက်တဲကိုကူညီဖြည့်ဆည်းမှုကြိုးပမ်းရမှာအာဆီယံအဖွဲ့ဝင်နိုင်ငံတွေကြားအာဆီယံဘုံသဘောတူညီချက်5ရပ်ကိုအကောင့်ထဲပေါ်လာမှာတိုးတက်မှုမရှိရင်အာဆီယံစည်းဝေးတွေမှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကိုတက်ခွင့်မပေးဘဲဆက်ပြီးဖယ်ထုတ်ထားဖို့သဘောထားရှိကြပါတယ်။ဇန်နဝါရီ26ရက်နေ့ကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်တို့အွန်လိုင်းကတစ်ဆင့်တွေ့ဆုံဆွေးနွေးတာမှာတော့မြန်မာနိုင်ငံမှာလက်တလုံးရင်ဆိုင်နေရတဲ့ပြည်ပခပြည်လည်ရေးအတွက်တင်းမာမှုတွေလျှော့ချတာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ပြုတာအားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးပွဲလုပ်တာစတဲ့အာဆီယံဘုံသဘောတူညီချက်5ချက်ကိုအကောင့်ထဲပေါ်ဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကတိုက်တွန်းခဲ့တယ်လို့ဆိုပါတယ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကပါသဘောတူထားတဲ့အာဆီယံဘုံသဘောတူညီချက်အရအာဆီယံ2ကိုယ်စားလှယ်ပထမဆုံးဝင်ရောက်ခွင့်ပြုဖို့အ ပြစ်ခတ်ရစဲကြဖို့နိုင်ငံတွင်းမှာအကူအညီလိုအပ်နေသူတွေအတွက်အာဆီယံကစာနာမှုအကူအညီတွေပေးခွင့်ပြုဖို့ဝန်ကြီးချုပ်ဟွန်ဆန်ကဗိုလ်ချုပ်မှုကြီးမယောင်လှိုင်ကိုတောင်းဆိုခဲ့တယ်လို့လည်းပြောပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာအခုနှစ်2022ခုနှစ်ဘဏ္ဍာနှစ်အတွင်းတစ်ရခိုင်နှုန်းမှာတိုးတက်မှုရှိမယ်လို့ကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့အစည်းအဝေးစာမှာဖော်ပြပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဟာစိုးရင်စရာကောင်းလောက်အောင်အားနည်းမယ်ဆိုတာကိုကမ္ဘာ့ဘဏ်ကဇန်နဝါရီလ26ရက်စွဲနဲ့ထုတ်ပြန်တဲ့အစည်းအဝေးစာမှာထောက်ပြထားပါတယ်တဟာမြန်မာနိုင်ငံမှာမနစ်ကကိုဗစ် -19 ကရောဂါအကြီးအကျယ်ဖြစ်ပေါ်ခဲ့တာစစ်အာဏာသိမ်းခဲ့တာတွေကြောင့်မြန်မာစီးပွားဖွံ့ဖြိုးမှုနှုန်းက18ရာခိုင်နှုန်းအထိကျဆင်းသွားခဲ့ကြောင်းကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်ထွက်ပေါ်ပြီးမှပဲအခုနှစ်အတွက်အစည်းအဝေးစာထွက်ပေါ်လာတာပါဒါပေမဲ့လည်းစစ်မှုလုပ်ငန်းနယ်ပယ်အထက်ချုပ်ရေနံသဘာဝဌာနဝင်နဲ့ဆောက်လုပ်ရေးလုပ်ငန်းနယ်ပယ်တွေမှာတော့တိုးတက်မှုရှိလာနိုင်တယ်လို့တော့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစီးပွားရေးဆိုင်ရာအချက်လက်တွေကိုစစ်ကောင်စီဘက်ကဆက်လက်ထုတ်ပြန်နေပေမဲ့လိုအပ်တဲ့အချက်လက်တွေရနိုင်ဖို့အင်မတန်ခက်ခဲနေတာကြောင့်ပြီးခဲ့တဲ့စက်တင်ဘာလမှာကုန်ဆုံးသွားတဲ့မနစ်ဘဏ္ဍာနှစ်အတွက်ရရှိခဲ့တဲ့အချက်လက်တွေဟာမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကိုအမှန်တကယ်ထင်ရှားနိုင်ဖို့အင်မတန်ခက်ရင်ကြောင့်လဲကမ္ဘာ့ဘဏ်တာဝန်ရှိသူကပြောပါတယ်
အိန္ဒိယမြန်မာနယ်စပ်စကိုင်းတိုင်းတမူးမျိုးကအကြောင်းတစ်ခုမှာကိုဗစ်ကပ်ရောဂါအစုလိုက်ကူးစက်မှုရှိခဲ့ပြီးကိုဗစ်အတည်ပြုလူနာ150လောက်ရှိနေပါတယ်။တမူးမျိုးမှာရှိတဲ့အာဒါကနှစ်ခြေကံပညာတင်ကျောင်းကဆရာဆရာမနဲ့ကျောင်းသားကျောင်းသူပေါင်း53ဦးမှာဇန်နဝါရီလ24ရက်နေ့ကကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့ရပါတယ်။ကပ်ရောဂါကူးစက်မှုအခြေအနေကြောင့်တမူးမျိုးအဝင်ထွက်ပိတ်ထားပြီးကုန်စည်စီးဆင်းနိုင်ဖို့အတွက်ကိုတော့ကိုဗစ်စီးမြင်တဲ့အကြီးဆောင်ရွက်ပေးထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။
တပတ်တွင်ထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းအောင်နဲ့ကိုင်းခန့်မောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းစည်းတက်တာကဘိုးကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်ကလေးတွေနှာခေါင်းစည်းတက်တယ်လားကြည့်ရအောင်ပါအသက်9နှစ်အောက်ကလေးဆိုရင်နှာခေါင်းစည်းတက်ဖို့မလိုပါဘူးသူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းစည်းတက်ထားဖို့လိုနိုင်ပါတယ်အသက်6နှစ်နဲ့17နှစ်ကြာကလေးတွေနှာခေါင်းစည်းတက်ရပါမယ်သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာပြပေးရပါမယ်အသက်17နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းစည်းတက်ရပါမယ်အုံနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းစည်းမဖြစ်မနေတက်မခိုင်းတင်မဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ယောဂါ၊ Cancer ယောဂါဒီလိုယောဂါခံရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှာခေါင်းစည်းတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းစည်းတက်တင်တာပါ။ကလေးတွေဟာနှာခေါင်းစည်းမတက်ခင်လက်ကိုပိုးတက်စေရည်နဲ့ဆိုရင်စက္ကန့်20ရင်နဲ့ဆက်ပြာနေဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။နှာခေါင်းစည်းကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတေချာဖုံးနေအရွယ်စားမှန်ဖြစ်ဖို့လိုပါတယ်။တက်ထားတဲ့နှာခေါင်းစည်းကိုတို့မနေရသလိုမေးစည်းအောင်မှမထားရပါးစပ်နဲ့မကိုက်ရသူများကိုလည်းပေးမတုံးရပါဘူး။နှာခေါင်းစည်းချွတ်ပြီးရင်လည်းအိတ်တို့ဘူးတို့လည်းထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အနေကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင
်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတခါတော့တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအလှည့်ပေးကြပါတယ်။ရုရှားယူကရိန်းတိမမှုဟာပြင်းထန်စေအနေထားရှိနေပါတယ်။အခြားနိုင်ငံတချို့ Omicron ကိုဗစ်မျိုးကွဲကြောင့်ကူးစက်မှုစံချိန်တင်မြင့်တက်လာနေပါတယ်။2022ရဲ့ကမ္ဘာစီးပွားရေးဟာထင်ထားတာထက်ပိုကျဆင်းနိုင်ကြောင်း IMF ကခန့်မှန်းလိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဲ့ဤတန်ဆင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရုရှားကသာတူးချထားတဲ့ဆင်ရအလုံးရင်းနဲ့ယူကရိန်းကိုဝင်တိုက်ခင်းလက်ရှိကမ္ဘာအနေထားတွေပြောင်းလဲသွားနိုင်တယ်လို့သမ္မတဂျိုးဘိုင်ဒန်ကတတိပေးလိုက်ပါတယ်။ယူကရိန်းနယ်စပ်မှာချထားတဲ့ရုရှားရဲ့တိုက်ခိုက်ရေးတပ်တွေက13,000ရှိပြီးတော့အဲ့ဒါတွေနဲ့ယူကရိန်းကိုဝင်ခဲ့ရင်ဒါဟာဒုတိယကမ္ဘာစစ်အပြီးအကြီးမားဆုံးကျူးကျော်စစ်ဖြစ်နိုင်မယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။အဲ့လိုလုပ်ခဲ့ရင်ရုရှားသမ္မတကသမ္မတပူတင်ကိုပါအမေရိကန်ကပြင်းထန်ကြီးမားတဲ့ပိတ်ဆို့အရေးယူမှုတွေလုပ်မယ်ဆိုပြီးတော့အမေရိကန်သမ္မတဘိုင်ဒန်ကသမ္မတပူတင်ကိုတတိပေးထားပြီးတော့
ွဲကန်နိုင်ငံခြားရေးဌာနကတော့ပိတ်ဆို့မှုတွေကအရင်လိုတဖြည်းဖြည်းတုံ့ပြန်ပြီးတော့ပိတ်ဆို့သွားတာမျိုးမဟုတ်ဘဲနဲ့အမြင့်မှဆုံးပိတ်ဆို့မှုတွေလုပ်သွားမှာဖြစ်တယ်လို့ပြောဆိုသွားပါတယ်။အရေးပေါ်အခြေအနေအတွက်လည်းအမေရိကန်တပ်သား 8,500 ကိုအစင်းသင့်ပြင်ထားတယ်ဆိုပြီးတော့သမ္မတဘိုင်ဒန်ကပြောပါတယ်။ယူကရိန်းနိုင်ငံမြောက်ပိုင်းဘယ်လာရုစ်မှာဖြန့်ချထားတဲ့ရုရှားတပ်တွေဟာနောက်လာမှာစီးရင်လေးကျင့်ဖို့သာချထားတာဖြစ်ပြီးတော့ရုရှားကနေယူကရိန်းကိုဝင်ရောက်တိုက်ခိုက်ဖို့စီစဉ်ထားတာမဟုတ်တဲ့အကြောင်းကိုဘယ်လာရုစ်ကကွယ်ရေးဝန်ကြီးဌာနကပြောပါလိမ့်။ယူကရိန်းဘက်ကတော့ယူကရိန်းနဲ့ရုရှားနယ်စပ်တလျှောက်တဲမှာမှုတွေကိုတတမန်ကြီးနီးလိုက်နဲ့ဖြေရှင်းနိုင်ဖို့ပြောလဲနေစေဖြစ်ပြီးတော့ယူကရိန်းဘက်ကရန်လိုတိုက်ခိုက်တာတွေဆက်လုပ်မှာမဟုတ်ဘူးလို့ယူကရိန်းနိုင်ငံရဲ့ဝန်ကြီးဒမီထရိုကူလီဘာကဒီသတင်းပတ်တောင်ပိုင်းမှာပြောသွားခဲ့ပါလိမ့်။ဒါပေမဲ့လည်းရုရှားဘက်ကတိုက်ခိုက်လာရင်တော့နိုင်ငံကိုကာကွယ်ရဲအနေနဲ့ခုခံသွားမယ်လို့လည်းသူကပြောပါလိမ့်။ရုရှားယူကရိန်းနယ်စပ်တဲမှာမှုတွေနဲ့ပတ်သက်လို့ယူကရိန်းရုရှားပြင်သစ်တဲ့ဂျာမနီနိုင်ငံတွေကအစိုးရအရာရှိတွေဗုဒ္ဓနေတုံးကပြည်သက်နိုင်ငံပါရီမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါလိမ့်။နောက်တစ်ချိန်ဆွေးနွေးမှုတွေကိုလည်းဂျာမနီနိုင်ငံပါရီမြို့မှာလုပ်သွားဖို့သဘောတူထားကြပါလိမ့်။ရုရှားအနေနဲ့တွေ့ဆုံဆွေးနွေးမှုတွေဆက်လုပ်သွားဖို့လမ်းဖွင့်ထားတဲ့အကြောင်းနဲ့အမေရိကန်ဘက်ကတုံ့ပြန်ချက်ကိုပြန်လည်သုံးသပ်သွားမှာဖြစ်တယ်ဆိုပြီးတော့ရုရှားအစိုးရပြောခွင့်ရဒမီထရီပက်စကော့ဖ်ကပြောပါလိမ့်။အရှိဥရောပမှာရှိတဲ့နေတိုးတပ်ဖွဲ့ဝင်တွေလျှော့ချပေးဖို့ယူကရိန်းနဲ့ဂျော်ဂျီယာနိုင်ငံတွေကိုနေတိုးအဖွဲ့ဝင်ဖြစ်လာရေးလှုံ့ဆော်နေရတွေကိုရပ်တန့်ဖို့ရုရှားကတောင်းဆိုထားပါလိမ့်။ဒီသတင်းမှတ်ထဲမှာမြောက်ကိုရီးယားကပဲ့ထိန်3မစ်ဆိုင်ဒုံးကျည်နှစ်ခါစမ်းသပ်ပစ်လို့ခေါ်ပါလေ။ဒီနှစ်တွင်းမှာ6ကြိမ်မြောက်စမ်းသပ်ပစ်ခတ်တာလည်းဖြစ်ပါလေ။မစ်ဆိုင်ဒုံးကျည်တွေဟာကိုရီးယားအရှေ့ဘက်ကမ်းလှုပ်ပစ်လေတဲ့ကိုကျသွားခဲ့တယ်ဆိုပြီးတော့တောင်ကိုရီးယားရုံးဟတ်သတင်းဌာနကသတင်းထုတ်ပြန်ခဲ့ပါလေ။အင်္ဂါနေ့ကပဲ့ထိန်3ခရုစ်မစ်ဆိုင်ဒုံးနှစ်စင်းစမ်းသပ်ပစ်ခတ်ခဲ့ပြီးတော့နှစ်ရက်အတွင်းမှာနောက်ထပ်မစ်ဆိုင်ဒုံးတွေကိုပစ်ခတ်တာပါ။ဘယ်လိုအကွာအဝေးပဲဖြစ်ဖြစ် ballistic မစ်ဆိုင်ဒုံးစမ်းသပ်ပစ်ခတ်တာတွေမလုပ်ဖို့ကုလသမဂ္ဂလူကြွေးကောင်စီဆုံးဖြတ်ချက်တွေကမြောက်ကိုရီးယားကိုတားမြစ်ထားပေမဲ့ပဲ့ထိန်သုံးခရုစ်မစ်ဆိုင်ဒုံးစမ်းသပ်တာကိုတော့တားမြစ်မထားပါဘူးဒီလိုစမ်းသပ်မှုတွေဟာနျူကလ িয়ার အရေးဆွေးနွေးပွဲတွေပြန်ဆဖို့တောင်းဆိုနေတဲ့အမေရိကန်နဲ့တောင်ကိုရီးယားကိုဖိအားပေးနေတယ်လို့မြင်ကြပါတယ်အမေရိကန်ဂျပန်နဲ့ကိုရီးယားဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးမတ်လမ်ဘတ်ကတော့အမေရိကန်ပြည်အောင်စုအနေနဲ့မြောက်ကိုရီးယားနဲ့ဘယ်မှာမဆိုဘယ်အကြောင်းအရာပဲဖြစ်ဖြစ်ဆွေးနွေးနိုင်တယ်ဆိုပြီးတော့မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာန CSIS ရဲ့အွန်လိုင်းဆွေးနွေးပွဲတစ်ခုမှာပြောသွားခဲ့ပါတယ်မြောက်ကိုရီးယားဘက်ကနျူကလ িয়ার အစီအစဉ်ဆွေးနွေးပေါ်ဆန္ဒရှိမယ်ဆိုရင်ကြိုတင်သတ်မှတ်ချက်မထားဘဲနဲ့အလေးနက်ထားဆွေးနွေးသွားမှာဖြစ်တယ်လို့ပြောပါတယ်။မြောက်ကိုရီးယားကတော့အမေရိကန်နဲ့တောင်ကိုရီးယားကြားစီးရေးပူးပေါင်းမှုတွေကိုထောက်ပြပြီးအမေရိကန်ရဲ့ရန်လိုတဲ့မူဝါဒကိုမကျေနပ်တဲ့အကြောင်းမကြားသေးခင်တုန်းကပြောဆိုခဲ့ပူပါတယ်။မင်းကင်ပြည်အောင်စုဘက်ကပိတ်ဆို့တန်ခတ်မှုတွေကိုရုပ်သိမ်းပေးမယ်ဆိုရင်2015နျူကလ িয়ার သဘောတူညီချက်ပြန်လည်ရယူရေးကိစ္စဖြစ်နိုင်တယ်ဆိုပြီးတော့အီရန်နိုင်ငံသမ္မတအီဘရာဟင်ရိုင်စီကဒီသတင်းပတ်ထဲမှာပြောခဲ့ပါတယ်။
در صورتی که طرف ها آماده باشند که تحریم های ظالمانه
را اچھے گنگا قباجی تکو لون نے پو باں ساویں پو ဖြစ်တဲ့အကြောင်းကိုရွေးကောက်ပွဲကာလကလည်းပြောခဲ့ပြီးဖြစ်ပြီးတော့ကျွန်တော်တို့조사နေတဲ့ကိစ္စလည်းဖြစ်ပါတယ်နိုင်ငံအားလုံးနဲ့ကျွန်တော်တို့ဘက်ကလည်းပူပေါင်းဆောင်ရွက်သွားမယ့်အကြောင်းသမရရိုင်စီကရိုက်တာသင်းဌာနကိုပြောပါတယ်အီရန်နိုင်ငံရဲ့စီးပွားရေးအခြေအနေဆုတ်ယုတ်ကျဆင်းနေချိန်မှာသဘောထားတင်းမာတဲ့သမရရိုင်စီရဲ့ပြောဆိုချက်ထွက်လာတာပါအေဘရလာကလေးကဗီယက်နာမှာအမေရိကန်ပြည်အောင်စုနဲ့အီရန်အစိုးရအရာရှိတွေသဘောတူညီချက်ပြန်ပြီးတော့အသက်သွင်းဖို့တဆင့်ကန်ဆွေးနွေးပွဲတွေကျင်းပခဲ့ပါတယ်2015ခုနှစ်တုန်းကရခဲ့တဲ့အီရန်နဲ့နိုင်ငံတကာသဘောတူညီချက်ကနေ2018မှာအမေရိကန်ကနှုတ်ထွက်သွားပြီးတော့အီရန်ပေါ်မှာပြင်းထန်တဲ့အရေးယူပိတ်ဆို့မှုတွေပြန်လည်ချမှတ်ခဲ့ပါတယ်အီရန်ဘက်ကလည်းနျူကလ িয়ার လက်နက်ပိုင်ဆိုင်ရေးကြိုးပမ်းမှုကန့်သတ်ချက်တွေကိုချိုးဖောက်ခဲ့ပါတယ်အနောက်နိုင်ငံတရမန်တွေကလည်းအီရန်နဲ့ဆွေးနွေးပွဲတွေမှာမကြခင်သတင်းပတ်တွေအတွင်းထူးခြားတဲ့တိုးတက်မှုတွေရလာနိုင်တယ်ဆိုပြီးတော့ညှိနှုံးပြောဆိုနေပါတယ်Omicron COVID မျိုးကွဲဟာကူးစက်မှုများဆန်ပေမဲ့လည်းယောဂအပြင်းထန်ခံစားရတဲ့သူအရေးအတွက်နေပါတဲ့အကြောင်းအမေရိကန်ယောဂထိန်းချုပ်ရေးနယ်ကာကွယ်ရေးတာစီဌာန CDC သုတေသီတွေကပြောပါတယ်။ Omicron ပိုးကူးစက်ခံရသူတွေဆေးရုံတင်ပြီးတော့ကုသနေရတဲ့အချိန်ဟာပြင်းပြ9ရက်ခွဲလောက်သာရှိပြီးတော့ Delta တုန်းကဆိုရင်9ရက်ခွဲပြီးခဲ့တဲ့ဆောင်းရာသီကာလတုန်းကဆိုရင်10ရက်လောက်ရှိခဲ့တယ်ဆိုပြီးတော့တွေ့ရပါတယ်။ယောဂအပြင်းထန်ခံစားရသူအရေးအတွက်ယောနေလာတဲ့အကြောင်းရင်းကတော့ကာကွယ်ဆေးတွေအားဖြည့်စီပြီးထိုးကြတဲ့အမေရိကန်ပိုများလာတာအစောပိုင်းမှာယောဂပိုကူးစက်ခံရမှုကြောင့်ခန္ဓာကိုယ်အတွင်းမှာခုခံအားစနစ်အားကောင်းလာတာတွေပါဝင်နေဆိုပြီးတော့လည်းပြောပါသည်ဒါပေမဲ့လည်းအိုမီကရွန်ကူးစက်မှုတွေနဲ့ဆေးရုံတင်ပြီးတော့ကုသရတဲ့သူတွေနှိမ့်ချစင်ကြင်တွေများပြားနေတာကြောင့်အမေရိကန်ကဆေးရုံအများပြားမှာမနိုင်မနေဖြစ်နေရပါတယ်ကိုဗစ်ကြောင့်သိဆုံးသူရေအတွက်လည်းနှိမ့်စင်ပြန်များ2000ကျော်လောက်ရှိနေတာပါဂျပန်နိုင်ငံမှာဒီသင်းပတ်ထဲမှာတရက်ထဲကိုဗစ်ယောဂကူးစက်သူပေါင်း6000ထိပထမဆုံးအကြိမ်ဆက်ရင်တင်ကူးစက်မှုတွေဖြစ်ပွားခဲ့တယ်လို့ FNN ตังกูเรียมาเลดีเดเมนนางไปมาเตียเทมากูโรนาไวรัสกูเซตูตะตองลีรองจอชีเกบิยอ2090ต้องเยสะไดสัญญินเดนโดลาเกียเลဖြစ်ပါดิรัชชานิงเกมาเลดีเดเมเทมาเตียเทตะနိုင်ငံလုံးအတိုင်းအတာနဲ့အိုမီကရွန်ကူးစက်ခံရမှုစัญญินเดမြင့်တက်ခဲ့ဆိုပြီးတော့ကိုဗစ် 19ကရောကထိန်းချုပ်ရေးဆိုင်ရာဆောင်ရွက်နေတဲ့ရုရှားအနာမိုင်းနယူဘက်ကသတင်းထုတ်ပြန်ခဲ့ပါดิဒီကဘာလုံးမှာကူးစက်မှုအမြင့်မားဆုံးဖြစ်တဲ့အမေရိကန်မှာကူးစက်မြင့်အိုမီကရွန်ဗီဇမျိုးကွဲကူးစက်မှုတွေဟာအရင်သတင်းပတ်ကနေ ကူးစက်မှုတွေရှိနေစေဖြစ်ပြီးတော့ကိုဗစ်ကြောင့်သိဆုံးတဲ့နှုန်းနဲ့ဆက်ပြီးတော့တည်နေစေပါမိခင်ပြောင်စုမှာကိုဗစ်-19ရောဂါကူးစက်မှုကာကွယ်ဖို့အတွက်နှာခေါင်းဆီးတွေတက်ကြဖို့ကာကွယ်ဆီးမဖြစ်မနေထိုးရမယ်ဆိုတဲ့သမ္မတဂျိုးဘိုင်ဒန်အစိုးရရဲ့အမိန့်ကိုစန့်ကျင်ကန့်ကွက်တဲ့သူတွေကပြီးခဲ့တဲ့ဒီဇင်ဘာလနေ့တုန်းကဝါရှင်တန်ဒီစီမြို့တော်မှာထောင်ထဲချီစုဝေးပြီးတော့ဆ ော့ကြာနိုင်တဲ့အကြောင်းနဲ့ Omicron COVID မျိုးကွဲပြန့်နှံ့မှုကလည်းအဓိကကြတဲ့ပြဿနာဖြစ်တဲ့ဆိုပြီးတော့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကဒီသင်းပတ်ထံမှာထုတ်ပြန်တဲ့3လပတ်အစီရင်ခံစာမှာဖော်ပြထားပါတယ်။2022ကမ္ဘာစီးပွားရေးတိုးတက်မှုနှုန်းက 4.4% လောက်ရှိနိုင်တယ်ဆိုပြီးတော့ IMF ကခန့်မှန်းထားတာပါ။အဲဒီနှစ်တုန်းကတိုးတက်မှုကတော့ 5.9% ထက်နှင်းကျသလိုအောက်တိုဘာလအတွင်းမှာကြိုတင်ခန့်မှန်းထားတဲ့ 4.9% ထက်လည်းလျော့ကျနေတာပါ။ကမ္ဘာစီးပွားအင်အားကြီးနိုင်ငံကြီးတွေဖြစ်တဲ့ American နဲ့တရုတ်တို့ကလောင်စာဆီစည်းနှုန်းတွေမြင့်တက်တာ၊ငွေကြေးဖောင်းပွားမှုတွေများတာ၊ခန့်မှန်းထားတဲ့စီးပွားရေးနှေးကွေးမှုတွေဟာကမ္ဘာစီးပွားရေးကျဆင်းရတဲ့အကြောင်းရင်းတွေဖြစ်တယ်လို့ IMF ကဆိုပါတယ်။2021နိုဝင်ဘာကစတဲ့ Omicron COVID မျိုးကွဲပြန့်နှံ့မှုကြောင့်ကမ္ဘာစီးပွားရေးပြန်လည်ကောင်းမွန်လာဖို့ကိုတုံ့ဆုပ်သွားတယ်ဆိုပြီးလည်းဖော်ပြထားတာပါ။ American ရဲ့စီးပွားရေးတိုးတက်မှုနှုန်းကိုအောက်တိုဘာလအတွင်းက 5.2% ခန့်မှန်းခဲ့ပေမဲ့အခုခါမှာတော့ 4% ထိပဲခန့်မှန်းထားပါတယ်။တရုတ်နိုင်ငံနဲ့ပတ်သက်လို့တော့ပြီးခဲ့တဲ့နှစ်ကစီးပွားရေးတိုးတက်မှုနှုန်း 8.1% ရှိခဲ့ရတာကနေဒီနှစ် 2022မှာ 4.8% အထိကျဆင်းသွားမယ်လို့ IMF ကတွက်ချက်ခန့်မှန်းထားပါတယ်ရှင်။
တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဤတန်စင်ပြောပြခဲ့တာဖြစ်ပါတယ်။အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတစ်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရက်တွေပုံများမလာအောင်နဲ့ပြည်တွင်းစစ်ဖြစ်မလာရေးတို့ဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အဓိကရည်မှန်းချက်ဖြစ်တဲ့လို့ကုလသမဂ္ဂဆိုင်ရာတရုတ်တမ္မကြီးကမနေ့တောက်ချာနေ့မှာပြောလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာတောက်ချာနေ့ကလုပ်ခဲ့တဲ့မြန်မာရေးတကပိတ်စီဝေဝေပြီးတဲ့နောက်တရုတ်တမ္မကြီးဇန်ကျုံးကသတင်းတော့တွေကိုအဲ့လိုပြောခဲ့တာပါတရုတ်တမ္မကြီးကလက်ရှိအခြေအနေမျိုးကိုလူတချို့ကမနှင်းမြို့ကြပါဘူးဒါပေမဲ့အခြေအနေပိုဆိုးလာမှအကြမ်းဖက်မှုတွေပိုများလာမှပြည်တွင်းစစ်ဖြစ်လာမှကိုရှောင်ရှားတင်တယ်ဆိုတာကိုလည်းသတိထားတင်တယ်လို့ယူဆကြောင်းဒါဟာကျွန်တော်တို့မပြတ်ကင်ဆွဲထားမဲ့အဓိကရည်မှန်းချက်ဖြစ်တယ်လို့ဆိုပါတယ်အထူးကိုယ်စားလှယ်နိုလင်းဟေဇာအနေနဲ့မြန်မာနိုင်ငံကိုမကြခင်တွားရောက်ဖို့ကြိုးစားမှဖြစ်ပေမဲ့လက်ခံနိုင်ပွဲကောင်းမွန်တဲ့တမချက်ရှိရမယ်လို့လဲဗြိတိန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာဒုတိယတမ္မကြီး James Kariuki ကပြောလိုက်ပါတယ်မြန်မာနိုင်ငံကိုလူသားစာနာမှုအကူအညီပေးရေးကိစ္စဆွေးနွေးဖို့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံရဲ့ဝန်ကြီးတွေနောက်လမှစီးဝေးကြမယ်လို့အာဆီယံလက်ရှိလက်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကဒီနေ့မှပြောလိုက်ပါတယ်အာဆီယံနိုင်ငံရဲ့ဝန်ကြီးအစည်းအဝေးကိုဒီလအတွင်းကျင်းပဖို့စောပိုင်းကစီစဉ်ခဲ့ပေမဲ့ဝန်ကြီးတချို့ကတက်ရောက်ဖို့အခက်အခဲရှိခဲ့တယ်လို့ပြောခဲ့တာကြောင့်အစည်းအဝေးကိုရှေ့ဆိုင်းခဲ့တာပါအခုတော့ February 16ရက်နေ့18ရက်နေ့ဒီမှာကျင်းပဖို့စီစဉ်ထားပါတယ်ခင်ဗျာဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲဒီညပိုင်းအစည်းအဝေးထုတ်လုပ်ရေးမှုကအလိမ္မာဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာ engineer တွေကတော့ El Santos နဲ့ Holy Cape Hart ဖြစ်ပါတယ်View American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ line kilometer 1925 30 နဲ့ line kilometer 190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်လေးအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ညနေပါ
This program has come to you from the Voice of America, Washington.